Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ။ VOA American တိုင်းရဲ့2019ခုနှစ်စက်တင်ဘာ10ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ Line Dometer 32/40/48 တို့ကနေဖမ်းယူနိုင်သလို VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းတပြိုင်တည်းထဲနားဆင်နိုင်ပါတယ်ခင်ဗျာ။ကျွန်တော်ရဲမထွန်းပါဒီမနက်အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
။မင်္ဂလာပါရှင်။ကျွန်မသင်္ကီထိုက်ပါ။ဒီမနက်ခင်းသတင်းတွေကိုမတ်အင်ချင်းနိုင်တဲ့အတူကြီးညာပါမယ်။တာလီဘန်နဲ့ငြိမ်းချမ်းရေးဆွေးနွေးပွဲစီစဉ်တာဖျက်သိမ်းတာအလုံးကသူ့သဘောဆန္ဒအတိုင်းလုပ်တာလို့အမေရိကန်သမ္မတကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့ကုလသမဂ္ဂစွန့်စမ်းရေးအဖွဲ့ကမြန်မာလူ့အခွင့်အရေးချိုးဖောက်မှုတွေအပေါ်အရေးယူနိုင်ရေးလုပ်ငန်းတွေစတင်လိုက်ပါပြီ။ဒီလိုထိတ်တန့်ရောက်တဲ့တွင်နေနားဆင်ကြရပါမယ်ရှင်
။ဟုတ်ကဲ့ပါ။ဒီလိုထိတ်တန့်ရောက်တဲ့တွင်အပြီးနားဆင်ရမယ့်သတင်းလွှာတစ်ခုထဲမှာတော့
ဒီမှာကောင်စီရဲ့ဆုံးဖြတ်ချက်အရကျွန်တော် FFM ကိုတော့ဆက်ခံတဲ့ဖွဲ့စည်းနေတဲ့သူကဟိုတတ်မှတ်လိုက်တာဟုတ်အဲ့တော့ Human Rights Council ကသူကဖွဲ့စည်းပေးတယ
် IMM နိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုရန်ညားဖွဲ့နဲ့ပတ်သက်ပြီး New York မြို့ကုလသမဂ္ဂဆိုင်ရာမြန်မာသမ္မတကြီး Ute Hostel Swan ကပြောကြားတော့ခဲ့ပါဒီသတင်းလွှာနဲ့အတူကချင်နစ်ချင်းခရီးရန်အဖွဲ့ချုပ် KBC ဥက္ကဋ္ဌဒေါက်တာ Kalam Somsom ကိုတရားစွဲဖို့ရှောက်ထားချက်ရုံးသိမ်းလိုက်တဲ့ကြိုးဆိုကြတဲ့သတင်းလက်လော့ဖြစ်ပေါ်နေတဲ့ဘန်ငွေကြေးကရေးရိုက်မှုနဲ့ပတ်သက်တဲ့သတင်းလွှာတွေစတာတွေကိုသတင်းတွေအပြီးနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာအခုတော့အင်္ဂါနေ့မနေ့ဖက်နောက်ဆုံးရမြန်မာနိုင်ငံသတင်းတွေကိုမတ်တင်ကီထိုင်းနဲ့မတ်အင်ဂျင်နီယာတို့ကကြီးညာပေးပါမယ်ခင်ဗျာ
။အမေရိကန်သမ္မတရဲ့အပန်းဖြေစခန်းကမ့်ဒေးဗစ်မှာတာလီဘန်နဲ့ငြိမ်းချမ်းရေးဆွေးနွေးမဲ့ကိစ္စနဲ့ပတ်သက်ပြီးဒုတိယသမ္မတမိုက်ဖန်စ်နဲ့တခြားအစိုးရတာဝန်ရှိသူတွေအပေါ်အာဏာသုံးဆောင်ရွက်ခဲ့တယ်ဆိုတာကိုသမ္မတဒေါ်နယ်ထရန့်ကပယ်ချလိုက်ပါတယ်။သူ့သဘောနဲ့သူလုပ်တာလို့သမ္မတထရန့်ကသတင်းတောက်တွေကိုတင်းလာနေမှာပြောပါတယ်။တွဲဆောင်ဆွေးနွေးဖို့စီစဉ်ခဲ့တာလဲသူ့သဘောဆန္ဒအတိုင်းလုပ်တာဖြစ်ပြီးဒီဆွေးနွေးပွဲကိုဖျက်လိုက်တာကလည်းသူ့ဆန္ဒအတိုင်းလုပ်တာလို့ဒီကိစ္စဘယ်သူနဲ့မှမတိုင်ပင်ခဲ့ဘူးလို့သတင်းထောက်တွေကိုသမ္မတထရန့်ကပြောပါတယ်။ကမ့်ဒေးဗစ်မှာဆွေးနွေးပွဲကျင်းပမဲ့အရေးအပေါ်ဒုတိယသမ္မတပန့်စ်နဲ့အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘော်တန်တို့ကအင်ဗျူရိုမှာကန့်ကွက်ခဲ့ကြတယ်ဆိုပြီးအမေရိကန်သတင်းတွေမှာဖော်ပြခဲ့ကြတာပါ။ဒုတိယသမ္မတမိုက်ပန့်စ်ကလည်းသမ္မတထရန့်ကိုထောက်ခံပြီး Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။သမ္မတကလုံးဝမှန်ကန်ကြောင်းမမှန်မကန်သတင်းတွေဖြစ်ကြောင်းမရိုးဖြောက်တဲ့မီဒီယာကတခုခုမဖော်ပြခင်ဘယ်တော့မှမဆက်သွယ်တဲ့အကြောင်းတကယ်လို့မီဒီယာဘက်ကဆက်သွယ်လာလို့ရှိရင်လေသမ္မတရဲ့ဆုံးဖြတ်ချက်ကိုအပြည့်အဝထောက်ခံကြောင်းပြောမှာဆိုပြီးဒုတိယသမ္မတပန့်စ်ကရေးသားခဲ့တာပါအာဖဂန်နစ္စတန်မြို့တော်ကာဘူးမှာပြီးခဲ့တဲ့ကြာသပတေးနေ့တုန်းကအမေရိကန်စစ်သည်တဦးနဲ့တခြားလူ12ဦးသေဆုံးခဲ့ရတဲ့တိုက်ခိုက်မှုကိုလုပ်ခဲ့တာဟာမဟာအမားကြီးကျူးလွန်ခဲ့တာလို့တာလီဘန်တွေဘက်ကပြောပြနေတာဆိုပြီးလဲသမ္မတထရန့်ကပြောပါတယ်။ရလဒ်ကတော့သူ့အနေနဲ့စိုးရိမ်ချက်ရှိနေသမျှတော့အာဖဂန်နစ္စတန်နိုင်ငံတွင်တာလီဘန်နဲ့ဆွေးနွေးမှုတွေမအောင်မြင်ဘူးလို့လဲသမ္မတထရန့်ကပြောပါတယ်။ပြီးခဲ့တဲ့7ကြော်ကာလတုန်းကနဲ့စာရင်ပြီးခဲ့တဲ့၄ရက်အတွင်းအမေရိကန်တပ်ဖွဲ့တွေကတာလီဘန်တွေကိုပိုပြီးပြင်းပြင်းထန်ထန်တိုက်ခိုက်နေတယ်လို့လဲအမေရိကန်သမ္မတကပြောဆိုခဲ့ပါတယ်။
အောက်တိုဘာလ31ရက်နေ့မှာဥရောပသမဂ္ဂကနေဗြိတိန်နှုတ်ထွက်ရမှာသဘောတူညီချက်မယူဘဲနှုတ်ထွက်ဖို့ပြင်နေတဲ့ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ရဲ့ဆောင်ရွက်မှုတွေကိုပိတ်ပင်ဖို့ကြိုးပမ်းနေတဲ့လွှတ်တော်အမတ်တွေရဲ့ဆောင်ရွက်ချက်တွေကိုဗြိတိန်ပြည်မှအဲလစ်ဘတ်ကတင်းလာနေကထောက်ခံအတည်ပြုလိုက်ပါတယ်။သဘောတူညီချက်ပါသည်ဖြစ်စေမပါသည်ဖြစ်စေဥရောပသမဂ္ဂကနေခွဲထွက်ရေးဆက်လက်ဆောင်ရွက်နေတဲ့ဝန်ကြီးချုပ်ဂျွန်ဆန်ရဲ့ကြိုးပမ်းမှုတွေကိုဗြိတိန်ပါလီမန်မှာပြီးခဲ့တဲ့သတင်းဘက်ကစန့်ကျင်ကန့်ကွက်ခံရပြီးတဲ့နောက်အခုလိုဘီယင်မဘက်ကနန်းတော်ကျင့်ဝတ်အာဏာနဲ့ပြက်ပြက်သားသားဆောင်ရွက်လာတာပါ။ကျမတို့အခုအတန်းလွှင့်ချိန်မှာဗြိတိန်ဝန်ကြီးချုပ်ဂျွန်ဆန်အနေနဲ့ရွေးကောက်ပွဲကျင်းပဖို့ဒုတိယအဆိုတင်သွင်းမှုကိုလွှတ်တော်မှာအခြေတင်ဆွေးနွေးနေပြီးမဲခွဲဆုံးဖြတ်နေပါတယ်။မကြာခင်အဆိုပြုချက်နဲ့ပတ်သက်ပြီးတော့အပြေထွက်လာဖို့ရှိပါတယ်။ပြီးခဲ့တဲ့သတင်းပတ်ကလည်းဗြိတိန်ဝန်ကြီးချုပ်ဂျွန်ဆန်ဟာဒီအဆိုကိုတင်သွင်းခဲ့တာပါ။ဒီတော်တွင်လွှတ်တော်ဥက္ကဋ္ဌဖြစ်10နှစ်တာတာဝန်ထမ်းဆောင်ခဲ့တဲ့ဂျွန်ဘာဂိုကအောက်တိုဘာလ31ရက်နေ့မှာယာရုကနေနှုတ်ထွက်မယ်လို့ထုတ်ပြန်ကြေညာခဲ့ပါတယ်။ ဇူလိုင်လမှာဘော်ရစ်ဂျွန်ဆင်ဝန်ကြီးချုပ်ယာတူးလက်မခံခင်သူ့ရင်ဝန်ကြီးချုပ်ထရီဆာမေလက်ထက်တုန်းကဥရောပသမ္မတကနေပြတိန်နှုတ်ထွက်မဲ့ကြိုတင်သတ်မှတ်တဲ့အစီအစဉ်ကိုပါလီမန်က၃ချိန်တိုင်ပယ်ချခဲ့ပါတယ်ရှင်
အီရန်ရဲ့နျူကလ িয়ার အစီအစဉ်နဲ့ဒေတာရင်းရီမှန်းချက်တွေအဆုံးသတ်သွားစေရေးနိုင်ငံတကာဖိအားတွေတိုးမြင့်နိုင်ရေးဆက်လက်ဆောင်ရွက်မှုတစ်စိတ်တစ်ပိုင်းအနေနဲ့အီရန်ရဲ့နျူကလ িয়ার လက်နက်ထုတ်လုပ်ရေးစမ်းသပ်ရာလျှို့ဝှက်နေရလို့ဆိုတဲ့နေရာတစ်ခုကိုအစ္စရေးဘက်ကထုတ်ပြန်လိုက်ပါတယ်။အစ္စရေးနိုင်ငံခြားရေးဝန်ကြီးဌာနမှတင်းလာနေကလုတ်တဲ့ရုပ်သံကနေရှင်းလင်းတင်ပြမှုမှာဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကအီရန်နိုင်ငံအလယ်ပိုင်းအဘတ်ဒတ်ဒေတာကနျူကလ িয়ার စခန်းတည်နေရာပြတဲ့မြေပုံနဲ့ဂျိုရုဓာတ်ပုံတွေလို့ပြောဆိုပြီးရှင်းလင်းပြသခဲ့ပါတယ်။အီရန်နိုင်ငံမြို့တော်တီဟရန်ကနေ2018ခုနှစ်အစောပိုင်းတုန်းကအစ္စရေးအေဂျင့်တွေခိုးယူခဲ့တဲ့နျူကလ িয়ার မှတ်တမ်းတိုက်တွေကနေသတင်းအချက်အလက်တွေရရှိခဲ့တာလို့လည်းအစ္စရေးဝန်ကြီးချုပ်နေတန်ယာဟုကပြောပါတယ်။ဒီလိုမှတ်တမ်းတိုက်တွေရှိနေတယ်ဆိုတာကိုလည်းဣသရေဝန်ကြီးချုပ်ကအရင်ကပြောဆိုခဲ့ပါတယ်ဒီနေ့ဇွန်လနှောင်းပိုင်းလို့ရက်ဆွဲတက်ထားတဲ့အဘက်ဒက်လုပ်ငန်းခွင်ရဲ့ဂျိုရုဓာတ်ပုံတစ်ခုထဲမှာတော့တောင်ထူဓာတ်တဲ့ဒေတာမှာအဆောက်အုံအသေးလေးတွေကိုအစုလိုက်တွေ့ရပါတယ်အဲ့ဒီနောက်မှာတော့ဝန်ကြီးချုပ်ကအဆောက်အုံတွေအလုံးဖြတ်ထားတဲ့ဇူလိုင်လနှောင်းပိုင်းရက်ဆွဲတက်ထားတဲ့နောက်ပုံတစ်ခုကိုပြသခဲ့ပါတယ်ဒီစခန်းနဲ့ပတ်သက်ပြီးဣသရေဘက်ကတည်သွားပြီဆိုတာကိုအီရန်ဘက်ကတိရှိသွားပြီးတဲ့နောက်ရှင်းလင်းဖြတ်သိမ်းလိုက်တာလို့အစ္စရေးဝန်ကြီးချုပ်ကပြောဆိုသွားပါတယ်
။နျူကလ িয়ার လက်နက်ဖြတ်သိမ်းရေးအမေရိကန်ပြည်ထောင်စုနဲ့ဆွေးနွေးမှုတွေကိုစက်တင်ဘာလနှောင်းပိုင်းမှာပြန်ပြီးစတင်လို့တဲ့ဆန္ဒရှိကြောင်းမြောက်ကိုရီးယားကတင်းလာနေမှာပြောကြားခဲ့ပါတယ်။ဒါပေမဲ့အမေရိကန်အစိုးရဘက်ကအကြမ်းစီအစ်စ်တွေဖြစ်ဖို့လိုအပ်ပြီးဒါမှမဟုတ်ရင်တော့တွဲဆုံဆွေးနွေးမှုကိုထိခိုက်ဖို့အန္တရာယ်ရှိနေတယ်လို့မြောက်ကိုရီးယားကတတိပေးပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလကဗီယက်နမ်နိုင်ငံဟနွိုင်းမှာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအင်းတို့တွေ့ဆုံမှုမှာသဘောတူညီမှုမရဘဲအဆုံးသတ်ခဲ့ပြီးတဲ့နောက်နှစ်နိုင်ငံကောင်ဆောင်ကြားဆွေးနွေးမှုတွေဟာရပ်တန့်နေကြတာပါအမေရိကန်ရဲ့စီးပွားရေးဒဏ်ခတ်မှုတွေကိုဖြေလျှော့ပေးမယ်ဆိုရင်အပြန်လှန်အနေနဲ့နျူကလ িয়ার လက်နက်တစ်စိတ်တစ်ပိုင်းရှော့ချပေးမယ်လို့ကင်ဘက်ကကန့်လန့်ပြောဆိုချက်ကိုထရန့်ကပယ်ချခဲ့တာဖြစ်ပါတယ်ဂျွန်လော့ကတောင်နဲ့မြောက်ကိုရီးယားခွဲခြားထားတဲ့စီးရေးကင်းမဲ့တဲ့ဆုံးမှာခေါင်းဆောင်နှစ်ဦးအချင်းတူဆွေးနွေးပွဲမှာတော့နှစ်နိုင်ငံကိုယ်စားလှယ်တွေဆွေးနွေးကြဖို့သဘောတူညီခဲ့ကြပေမဲ့အခုချိန်ထိတွေ့ဆုံမှုတွေမဖြစ်ခဲ့သေးပါဘူးရှင်
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 လိုင်းဒိုမီတာ40 kHz 8.13 လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနေ့မနေ့ခင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့ကုလသမဂ္ဂစုံစမ်းရေးအဖွဲ့ IIMM အနေနဲ့မြန်မာနိုင်ငံတွင်းကဆိုးဝါးတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေအပေါ်ရာဇဝတ်အကြောင်းအရာအရေးယူတရားစွဲဆိုနိုင်ဖို့လုပ်ငန်းစဉ်တွေစတင်လိုက်ပါတယ်။မြန်မာနိုင်ငံတွင်းရိုဟင်ဂျာအပါအဝင်တခြားလူနည်းစုလူမျိုးတွေအပေါ်လူ့အခွင့်အရေးချိုးဖောက်မှုတွေကိုအရေးယူနိုင်ဖို့ဒီအဖွဲ့ဖွဲ့စည်းရေး2018ခုနှစ်စက်တင်ဘာလ29ရက်နေ့မှာကုလသမဂ္ဂလူ့အခွင့်အရေးကောင်စီကနေအတည်ပြုဆုံးဖြတ်ခဲ့တာပါ2011ခုနှစ်ကတည်းကမြန်မာနိုင်ငံတွင်ဖြစ်ပွားခဲ့တဲ့ရာဇဝတ်မှုတွေနဲ့နိုင်ငံတကာဥပဒေချိုးဖောက်မှုတွေအပေါ်ခိုင်မာတဲ့အချက်လက်တွေစုံစမ်းရယူပြီးအမှုတိစောက်ထားဖို့ဆိုတဲ့လုပ်ပိုင်ခွင့်ကိုလည်းအနှင်းထားပါတယ်မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့ကုလသမဂ္ဂစုံစမ်းရေးအဖွဲ့ရဲ့လုပ်ငန်းတွေအောင်မြင်စေဖို့အတွက်တော့နိုင်ငံတကာကပူးပေါင်းဆောင်ရွက်မှုထောက်ပံ့ကူညီမှုရဖို့အရေးကြီးတယ်လို့အဖွဲ့ရဲ့အကြီးအကဲနီကိုလတ်ခွန်ကျန်ကတနင်္လာနေ့မှာကုလသမဂ္ဂလုံခြုံရေးကောင်စီမှရှင်းလင်းတိုက်တွန်းသွားပြီးဆွတ်ဆွဲချက်တွေနဲ့ပတ်သက်ပြီးအမှန်တရားကိုဖော်ထုတ်တဲ့နေရာမှာမြန်မာနိုင်ငံတဲကိုဝင်ရောက်ခွင့်ရဖို့အရေးကြီးတယ်လို့လည်းပြောဆိုသွားပါတယ်။နစ်နာရသူတွေအရေးတွားရောက်တွေ့ဆုံမေးမြန်းခွင့်ရဖို့ဒေတာရင်းနိုင်ငံတွေရဲ့ပူးပေါင်းဆောင်ရွက်မှုကအရေးကြီးတဲ့အကြောင်းမြန်မာအစိုးရရဲ့ပူးပေါင်းဆောင်ရွက်မှုရဖို့လည်းဆက်ပြီးကြိုးစားသွားမယ်လို့သူကပြောဆိုခဲ့ပါတယ်။
အမေရိကန်ပြည်ထောင်စုတောင်ပိုင်းမက္ကဆီကိုနိုင်ငံနဲ့နယ်စပ်တလျှောက်မှာဩဂုတ်လကဖြတ်ကျော်ဝင်ရောက်မှုဟာ22ရာခိုင်နှုန်းထိကျဆင်းခဲ့တယ်လို့သမ္မတထရမ့်အစိုးရကကြေညာခဲ့ပါတယ်။မက္ကဆီကိုအစိုးရဘက်ကဒီ ဖြိုခွဲမှုမှာအကြီးအကျယ်ပူးပေါင်းဆောင်ရွက်မှုကိုလည်းအမေရိကန်အစိုးရကအတိမတ်ပြုကြောင်းပြောကြားခဲ့ပါတယ်။အမေရိကန်မက္ကဆီကိုနယ်စပ်ကိုပြန်သွားခဲ့တာဒါမှမဟုတ်ထိမ့်သိမ့်ခံရတဲ့ရွှေပြောင်းအခြေချသူအရေးအတွက်ဟာဩဂုတ်လက6,400ရှိခဲ့တယ်လို့အမေရိကန်ပြည်ထောင်စုအကောက်ခွန်နဲ့နယ်စပ်ကာကွယ်ရေးကော်မရှင်နာမင်းကြီးမတ်Morgan ကတနင်္လာနေ့ကပြောပါရယ်ဒီအရေးအတွက်ဟာဇူလိုင်လနဲ့နှိုင်းရှင်ရင်22ရာခိုင်နှုန်းထိရှော့ကျခဲ့တာဖြစ်ပြီးမေလနဲ့နှိုင်းရှင်ရင်တော့56ရာခိုင်နှုန်းထိကျဆင်းခဲ့တာလို့ဆိုပါရယ်ရှင်
အိန္ဒိယနိုင်ငံကနေကမ္ဘာပတ်လမ်းကြောင်းပေါ်လွှတ်တင်လိုက်တဲ့ Chandrayaan 2ပင်မအာကာသယာဉ်ကနေလမျက်နှာပြင်ပေါ်ကိုဆင်းသက်ဖို့လွှတ်တင်လိုက်တဲ့အာကာသယာဉ်ရဲ့ background တရှိရာကိုတွေ့ရှိထားပြီးဖြစ်ပေမဲ့အဆက်အသွယ်လုံးလို့မရသေးတဲ့အကြောင်းအိန္ဒိယအာကာသအေဂျင်စီကပြောပါတယ် background အာကာသယာဉ်ကလမျက်နှာပြင်ပေါ်ကိုမစင်ခင်ကလေးမှာပဲသိပ္ပံပညာရှင်တွေနဲ့အဆက်အသွယ်ပြတ်တောက်သွားခဲ့ပြီးတဲ့နောက်မှာအိန္ဒိယရဲ့သမိုင်းဝင်အာကာသမစ်ရှင်ကမအောင်မြင်မှုနဲ့ပဲစနေနေ့မှာအဆုံးသတ်သွားတဲ့အနေအထားဖြစ်ခဲ့ပါတယ်
အင်္ဂါနေ့မနေ့ဖက်နောက်ဆုံးရမြန်မာနဲ့နိုင်ငံသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မတ်အင်ဂျင်နီယာတို့ပြောပြကြတာပါအခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆုံးမတွေကိုဆက်လက်တင်ဆက်ပေးပါမယ်2011ခုနှစ်ကစပြီးမြန်မာနိုင်ငံအတွင်းဖြစ်ခဲ့တဲ့နိုင်ငံရာဆွေးမှုတွေကိုကျူးလွန်ခဲ့တဲ့သူတွေကိုနိုင်ငံဥပဒေနဲ့အညီအရေးယူနိုင်ရေးအစွမ်းကုန်ကြိုးပမ်းသွားမှာဖြစ်တယ်လို့ IIMM မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုရန်ရအဖွဲ့ဥက္ကဋ္ဌ Nicholas Kujiam ကတင်လာနေကလူခွင့်ရကောင်းစီမှာပြောကြားခဲ့ပါတယ်။နိုင်ငံရာဇဝတ်ခုံရုံး ICC တရားစီရင်ရေးမှာနှစ်ပေါင်း30ကျော်အတွေ့အကြုံရှိထားသူတူအနေနဲ့မြန်မာနိုင်ငံမှာကုလသမဂ္ဂပေးထားတဲ့လုပ်ပိုင်ခွင့်နဲ့အညီဆောင်ရွက်သွားမှာဖြစ်တယ်လို့မြန်မာအစိုးရဘက်ကပူးပေါင်းဆောင်ရွက်လာရေးကြိုးပမ်းအားထုတ်သွားမယ်လို့ Kujiam ကပြောပါတယ်။မဲအင်ဂျင်နိုင်ကအသေးစိတ်ဆက်လက်တင်ပြမှာဖြစ်ပါတယ်ခင်ဗျာ။
ICC တရားစီရင်ရေးမှာနှစ်ပေါင်းများစွာအတွေ့အကြုံရှိထားတဲ့ American ရှေ့နေ Nicholas Kumjian ကို WIWM မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုရန်တရားအဖွဲ့ဥက္ကဋ္ဌအဖြစ်2019ခုနှစ်ဧပြီလကကုလသမဂ္ဂအထူးရေးမှူးချုပ် Antonio Guterres ကခန့်အပ်ခဲ့တာပါအခုဆိုရင်သူတို့ရန်တရားအဖွဲ့လုပ်ငန်းတွေစတင်လှုပ်ဆောင်နေပြီးစက်တင်ဘာလ6ရက်နေ့ကတော့ FFM မြန်မာနိုင်ငံဆိုင်ရာအချက်လက်ရှာဖွေရေးမစ်ရှင်ကနှစ်နှစ်ကြာစုံစမ်းထားတဲ့အချက်လက်အားလုံးကိုရှေ့ဆက်ဆောင်ရွက်ဖို့လွှဲပြောင်းယူခဲ့ပြီးဖြစ်ကြောင်း Nicholas Kumjian ကစက်တင်ဘာလ9ရက်နေ့ Geneva လူခွင့်ရေးကောင်စီညီလာခံမှာပြောကြားခဲ့ပါတယ် FFM တွေးရှိချက်တွေအရမြန်မာနိုင်ငံမှာအပြင်းထန်ဆုံးနိုင်ငံတကာရာဇဝတ်မှုတွေကျူးလွန်ခဲ့ကြောင်းနဲ့ဒီလိုအကြမ်းဖက်ရာဇဝတ်မှုကြီးတွေတန်တရားလဲနေတာကိုအဆုံးသတ်စေရေးအကြံပြုချက်တွေကိုအကောင့်ထဲဖော်ဖို့လူခွင့်ရေးကောင်စီရဲ့2018ခုနှစ်မြန်မာအရေးဆုံးဖြတ်ချက်မှာရန်ရအဖွဲ့ဖွဲ့စည်းဖို့ပါဝင်ခဲ့ပါတယ်ဒါကိုပဲနယူးယောက်ကုလသမဂ္ဂအထွေထွေညီလာခံကလည်းဆက်လက်အတည်ပြုဆုံးဖြတ်ခဲ့ပြီးဘတ်ဂျက်ကုန်ကျငွေဒေါ်လာတန်း60သုံးစွဲဖို့ခွင့်ပြုခဲ့ပါတယ်။မြန်မာအစိုးရဘက်ကတော့ရန်နီယာအဖွဲ့ကိုအရင်ကတည်းကအတိမတ်ပြုထားတာမဟုတ်တဲ့အတွက်ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့ကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဦးဟောက်တူစွန်းက VOE ကိုပြောပါတယ်။
အဲ့တော့ကျွန်တော်တို့ကအစကတည်းကကျွန်တော်တို့ကဒီ FFM ကိုလည်းကျွန်တော်တို့ကအတိမတ်မပြုဘူး။ထို့နည်း၎င်းပဲ FFM နဲ့ဆက်နွယ်ပြီးတော့ပေါ်ပေါက်လာတဲ့ဒီ FFM ရဲ့လုပ်ငန်းကိုဆက်ဖို့အတွက်ဖွဲ့စည်းထားတဲ့ဒီ WIM ပေါ့နော်။โอ้เผื่อก็เลยเจอเราอ่ะอติมันไม่ปิดกูเอออะไรแล้วเราลดเสร็จเราได้ปล่อยเลยอ่ะบาเมบางส่วนอสเนี่ยเราเดียวอติมันไม่ปิดท้าได้ด้วย WIM เนี่ยโรงงานเนี่ยปัดเสร็จแล้วเราก็ปูป้องสั่งให้เสียอาจารย์ก็โหไม่ရှိပါဘူး
ရန်ရအဖွဲ့အနေနဲ့မြန်မာနိုင်ငံတွင်ဖြစ်ခဲ့တဲ့ပြင်းထန်လာတဲ့နိုင်ငံတကာရာဇဝတ်မှုတွေကိုအရေးယူစစ်ဆေးနိုင်ရေးအမှုတည်ဆောက်ရာမှာအစွမ်းကုန်ကြိုးပမ်းသွားမှာဖြစ်တယ်လို့မနေ့က42ကြိမ်မြောက်လူခွင့်ရေးညီလာခံမှာ Nicholas Kumjian ကအခုလိုပြောပါတယ်
We will vigorously pursue accountability for crimes.
မြို့ရေးတိုင်းရင်းသားမျိုးနွယ်စုနိုင်ငံသားဘာသာရေးဒါမှမဟုတ်နိုင်ငံအုပ်စုတွေကမိသူမဆိုရာဇဝတ်မှုကျူးလွန်သူမှန်သမျှအရေးယူနိုင်ဖို့ကျွန်တော်တို့အစွမ်းကုန်ကြိုးပမ်းသွားမှာဖြစ်ပါတယ်။ဒါပေမဲ့ကြီးမားလာတဲ့ရာဇဝတ်မှုတစ်ခုချင်းစီကိုစုံစမ်းစစ်ဆေးဖို့ကျွန်တော်တို့မှာလုံလောက်တဲ့စွမ်းအားမရှိပေမဲ့မြန်မာပြည်သူမျိုးစုံထိခိုက်ခံစားမှုကိုကိုစားပြုတဲ့တင့်တော်ပြီးစစ်စစ်ရွေးချယ်ထားတဲ့အမှုမျိုးတွေကိုကျွန်တော်တို့ကရွေးချယ်ကင်တွယ်သွားမှာဖြစ်ပါတယ်
။ရာဇဝတ်မှုတွေကိုကင်တွယ်စစ်ဆေးရမယ်။စုံစမ်းစစ်ဆေးမှုရန်တရားအဖွဲ့အနေနဲ့အလွန်တတိထားဆောင်ရွက်ရမယ်အခြေအနေတွေကိုလည်း Nicholas Kumjian ကအခုလိုပြောပါတယ
်။ I will also seek to balance the mechanism's obligation to report to this council.
ရန်တရားအဖွဲ့ရဲ့တာဝန်တွေဖြစ်တဲ့လူခွင့်ရေးကောင်စီကိုအစည်းအခမ်းတင်ပြရမယ်ကိစ္စ ရက်ဖက်အဖွဲ့အစည်းတွေနဲ့သိဆက်ခံရသူတွေကိုသတင်းအချက်အလက်တွေတင်ပြရမယ့်ကိစ္စတွေမှာကျွန်တော်တို့လုပ်ငန်းသဘာဝလိုအပ်ချက်ဖြစ်တဲ့ယုံကြည်စိတ်ချရမှုနဲ့အချက်အလက်တွေမှာပေါက်ကြားအောင်ထိန်းသိမ်းရမှုစတာတွေမှာစ조사ထိန်းညှိဆောင်ရမှာဖြစ်ပါတယ်။လူများသိအောင်လှုပ်ဆောင်ရမှာကလိုအပ်ချက်ဖြစ်ပေမဲ့ရစမှုကိစ္စမှာနှီးပြူဟာတွေထုတ်တမှုဖြစ်စဉ်တွေကိုကြည်ကြဲပြန့်ပြန့်ပြောခြင်းအပြင်စုံစမ်းမှုတွေကိုအပေးယူလုပ်လာနိုင်ပါတယ်။
ကြီးမားလာတဲ့ရာဇဝတ်မှုတွေကျူးလွန်ခဲ့တာနဲ့ပတ်သက်လို့အမှန်တရားကိုရှာဖွေဖို့ကုလသမဂ္ဂစုံစမ်းစစ်ဆေးမှုရန်ဒီယအဖွဲ့အနေနဲ့မြန်မာနိုင်ငံထဲဝင်ခွင့်ရဖို့အလွန်အရေးပါတယ်လို့လည်းသူကအခုပြောပါတယ
်။ I have made multiple attempts to engage with the government of Myanmar.
ကျွန်တော်စစ်ဆေးတဲ့ဆွေးနွေးကိုကျွန်တော်တို့အနေနဲ့အချိန်များစွာတိုးစားရတယ်။ဖုန်းဆောင်ရမှုအစီအရအောင်ဆက်ပြီးချင်းကလှုပ်ဆောင်သွားပါ
ဗျာ။ဒါဒေတာရင်းအခြားနိုင်ငံတွေရဲ့ပူးပေါင်းဆောင်ရွက်မှုကအရေးကြီးသောနီကိုလက်ကွန်ဂျီယန်ကလူရေးကောင်စီညီလာခံအခုလိုပြောပါတယ
်။ May witnesses with relevant information
or ထောက်ထားတွေကိုပြောပြနိုင်တဲ့မျက်မြင်သက်သေအများအပြားဟာလက်ရှိသူတို့နိုင်ငံပိုင်နဲ့အတွင်းဒါမှမဟုတ်အရင်ကနေထိုင်ခဲ့ကြတာဖြစ်ပါတယ်။အစိုးရတွေရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုနဲ့လျော်ကန်တဲ့စိုးရိမ်ပကင်းပြမှုတွေကိုအလေးထားဖို့အလွန်အရေးကြီးတယ်လို့ရန်ရအဖွဲ့တွေအနေနဲ့သက်ဆိုင်ရာနိုင်ငံနဲ့ပူးပေါင်းဆောင်ရွက်ရမှာမျက်မြင်သက်သေတွေနဲ့မူရင်းစစ်မြစ်တွေအနေနဲ့အထူးကဲမှုမရှိစေရေးပြုမှုလှုပ်ဆောင်မှာဖြစ်ပါတယ်
။လာမယ့်လတွေအတွင်းဒေတာရင်းသက်ဆိုင်ရာနိုင်ငံတွေကိုတွားရောက်ဖို့ရှိပြီးအစိုးရတွေနဲ့တွဲဆုံဆွေးနွေးမှာဖြစ်တယ်လို့ညှဉ်းပန်းနှိပ်စက်မှုကြောင့်ထွက်ပြေးလာသူတွေအရက်ဖက်အဖွဲ့အစည်းတွေနဲ့တွဲဆုံပြီးရန်ဒီယအဖွဲ့ရဲ့လုတ်ပိုင်ခွင့်တွေကိုရှင်းပြမှာဖြစ်ပြီးသူတို့ရဲ့အကြံပြုချက်တွေကိုလည်းနားထောင်မှာဖြစ်ကြောင်းနီကိုလက်စ်ကွန်ဂျီယန်ကလူခွေရေးကောင်စီညီလာခံမှာပြောပါရယ်သူဟာ2013ခုနှစ်နိုဝင်ဘာလကတည်းကကမ္ဘောဒီးယားဆိုင်ရာအထူးတရားရုံးရဲ့နိုင်ငံတကာတွဲဖက်ရှေ့နေဖြစ်တာဝန်ထမ်းဆောင်ခဲ့သူပါဒီမတိုင်ခင်ယူကိုစလာဗီးယားနိုင်ငံဟောင်းဆိုင်ရာနိုင်ငံတကာခုံရုံးမှာလည်းအမှုလိုက်ရှေ့နေဖြစ်ဆောင်ရွက်ခဲ့ပါရယ်ဒါ့အပြင်မစ္စတာကွန်ဂျီယန်ဟာအရှိတီမောမှာကျူးလွန်ခဲ့တဲ့ကြီးမားတဲ့ရာဇဝတ်မှုတွေစုံစမ်းစစ်ဆေးရမှာလဲလက်ထောက်ရှေ့နေချုပ်အဖြစ်ထမ်းဆောင်ခဲ့တယ်လို့ဘော့စနီးယားနဲ့ဟာဇီဂိုဗီးနီးယားဆိုင်ရာနိုင်ငံတကာတရားရုံးရဲ့စစ်ရာဇဝတ်မှုဆိုင်ရာဌာနမှနိုင်ငံတကာရှေ့နေအဖြစ်ဆောင်ရွက်ခဲ့ပါတယ်။နောက်ဆီရီယာလီယွန်ဆိုင်ရာအထူးတရားရုံးမှာလဲနီကိုလက်စ်ကွန်ဂျီယန်ဟာအဓိကအမှုလိုက်ရှေ့နေဖြစ်ခဲ့ပြီးအမေရိကန်ပြည်ထောင်စုမှာတော့အစိုးရရှေ့နေအဖြစ်ဆောင်ရွက်ခဲ့ပါတယ်ရှင်။
မအင်ဂျင်နီယာပြောပြသွားတာပါဆက်လက်ပြီးမြန်မာနိုင်ငံဆိုင်ရာသတင်းတပုတ်ကိုဆက်လက်နာဆင်ရပါမယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တွေ့ဆုံစဉ်မှာမြန်မာနိုင်ငံအတွင်းဘာသာရေးနှိမ့်ခွန်းမှုတွေနဲ့ပတ်သက်ပြီးပြောဆိုခဲ့တဲ့အတွက်ကချင်နှစ်ချင်းခရီးယံအဖွဲ့ချုပ် KBC ဥက္ကဋ္ဌဒေါက်တာကာလမ်ဆမ်ဆမ်ကိုတရားစွဲဖို့တက်မတော်အရာရှိတူကဦးတိုက်လျှောက်ထားခဲ့ပါတယ်ဒါကိုပြန်ရုပ်သိမ်းလိုက်တဲ့အတွက်ဂျင်းနာအာရဖြစ်ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတုတ်ပြန်တယ်လို့ဒေါက်တာကာလမ်ဆမ်ဆမ်ရဲ့အနီးကဆောင်ကြည့်ခဲ့ကြတဲ့ American Baptist Churches USA ကလည်းအခုဆုံးဖြတ်ချက်အပေါ်ကြိုးဆိုလိုက်ပါတယ်မတ်တင်ဂီတိုက်စူးစီးတင်ပြပေးပါမယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ဇူလိုင်လ18ရက်နေ့ကသမ္မတအင်ဗျူရောတွေ့ဆုံပွဲမှာကချင်နှစ်ချင်းခရီးယာအဖွဲ့ချုပ် KBC ဥက္ကဋ္ဌဒေါက်တာကလမ်ဆမ်ဆောင်ကမြန်မာနိုင်ငံတွင်ဘာသာရေးနှိမ့်ခွန်းမှုတွေအကြောင်းပြောဆိုခဲ့ပြီးမြန်မာစစ်တပ်ခေါင်းဆောင်တွေအပေါ်အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုအတွေ့အထူးကျေးဇူးတင်ကြောင်းပြောခဲ့တာပါဒီပြောဆိုချက်တွေနဲ့ပတ်သက်ပြီးသိခါရောရဆရာဒေါက်တာကလမ်ဆမ်ဆောင်ကိုတရားစွဲဆိုနိုင်ဖို့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ကဒုတိယပုံမှုကြီးတန်းထိုက်ကမြစ်ကြီးနာတရားရုံးမှာဩဂုတ်လ16ရက်နေ့မှာဦးတိုက်လျှောက်ထားခဲ့ပြီးတဲ့နောက်စက်တင်ဘာလ9ရက်နေ့မှာတော့ပြန်ပြီးတော့ရုပ်သိမ်းသွားပါတယ်ဒီလိုရုပ်သိမ်းတဲ့အတွက်ဂျင်းနတ်အာရဖြစ်မိတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနက VOA ကိုအီးမေးလ်ကနေအခုလိုတုံ့ပြန်ပါတယ်အခုဆုံးဖြတ်ချက်အပေါ်မှာဂျင်းနတ်အာရဖြစ်မိကြောင်းကမ္ဘာတစ်လုံးမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့လွတ်လပ်စွာယုံကြည်ကိုးကွယ်ခွင့်တို့ကိုအမေရိကန်ပြည်ထောင်စုအနေနဲ့အခိုင်အမာထောက်ခံတဲ့အကြောင်းအခုဆုံးဖြတ်ချက်ကြောင့်မြန်မာနိုင်ငံတွင်ငြိမ်းချမ်းရေးနဲ့ဆေးဆက်ညှိနှိုင်းမှုတို့အပေါ်ပိုပြီးအပြုသဘောဆောင်တဲ့အခြေအနေမျိုးဖန်တီးပေးနိုင်ဖို့မျှော်လင့်ကြောင်းအမေရိကန်နိုင်ငံခြားရေးဌာနတာဝန်ရှိသူတို့ကတုံ့ပြန်ပါတယ်။ပြည်သူအလုံးရဲ့အခွင့်အရေးတွေကိုအပြည့်အဝလေးစားမှုရှိမဲ့ငြိမ်းချမ်းတဲ့ Federal Democracy ပြည်ထောင်စုတည်ရပေါ်ပေါက်လာရေးမြန်မာပြည်သူအလုံးရဲ့ကြိုးပမ်းမှုတွေကိုအမေရိကန်ပြည်ထောင်စုဘက်ကဆက်လက်ထောက်ခံသွားမယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဌာနတာဝန်ရှိသူကတုံ့ပြန်ပြောဆိုထားပါတယ်။ KBC ဥက္ကဋ္ဌဒေါက်တာကလမ်ဆမ်ဆောင်ကိုတရားစွဲဆိုဖို့ဥတိုက်လျှောက်ထားချက်ကိုပြန်ပြီးတော့ရုပ်သိမ်းလိုက်တဲ့အပေါ်အမေရိကန်နှစ်ချင်းခရစ်ယာန်ကျောင်းတော်ရဲ့အထွေထွေအတွင်ရေးမှူးဒေါက်တာလီစပစ်ဇာကကြိုးဆိုလိုက်ပါတယ
်။ The American Baptist Churches USA has been advocating for the protection of Dr. Samson.
American Nichin Korean ចောင်းတော်အနေနဲ့
မြန်မာနိုင်ငံရှိကချင်နှစ်ချင်းခရီးယန်အတင်းတော်ဥက္ကဋ္ဌဒေါက်တာဆမ်ဆွန်ဘီယန်ရဲ့ကင်းရှိရေးအတွက်သတင်းပတ်ပေါင်းများစွာလှုပ်ရှားဆောင်ရွက်ခဲ့တာဖြစ်ပါတယ်။သူ့ပေါ်တရားစွဲဖို့လျှောက်ထားချက်ကိုမြန်မာစစ်တပ်ကယူသိမ်းထားတဲ့အတွက်သိကိုအားရကျေနပ်ဖြစ်မိပါတယ်။မြန်မာနိုင်ငံမှာရှိတဲ့ကျွန်တော်တို့ရဲ့နှစ်ချင်းခရီးယန်မဟာမိတ်အားလုံးရဲ့လုံခြုံရေးအတွက်လည်းဆက်ပြီးကြိုးပမ်းဆောင်ရွက်သွားမှာဖြစ်ပါတယ်။မြန်မာနိုင်ငံရှိစစ်တပ်အနေနဲ့ကျွန်တော်တို့ရဲ့ရောင်းရင်းညီကိုတွေရဲ့ဘာသာရေးလွတ်လပ်ခွင့်ကိုလေးစားလိုက်နာလိမ့်မယ်လို့ကျွန်တော်တို့ပြောလင့်ပါတယ်
။အမေရိကန်နိုင်ငံဆိုင်ဝန်ကြီးမိုက်ပွန်ပီယိုဦးဆောင်ပြုလုပ်တဲ့ဘာသာရေးလွတ်လပ်ခွင့်တိုးတက်ရေးဆိုင်ရာဒုတိယအကြိမ်နိုင်ငံတကာဝန်ကြီးများအဆင့်အစည်းအဝေးတွေတက်ရောက်ပြီး KBC ဥက္ကဋ္ဌဒေါက်တာကလမ်ဆန်ဆောင်နဲ့တင်းအုပ်ဆရာလက်ဂျော်ဂမ်ဆန်တို့မြန်မာနိုင်ငံကိုပြန်ကြတာမှာလုံခြုံရေးအတွက်စိုးရိမ်ကြောင်းအမေရိကန်နှစ်ချင်းခရီးယန်ကျောင်းတော်ကအမေရိကန်ဒုတိယသမ္မတမိုက်ပင့်စ်အပါအဝင်အမေရိကန်အစိုးရထိပ်တန်းအရာရှိတွေနဲ့ကုလသမဂ္ဂအထွေထွေချုပ်အန်တိုနီယိုဂူတာရက်စ်တို့ထံစာပေးပို့ခဲ့တာပါဒေါက်တာဆမ်ဆောင်တရားစွဲဆိုခံရမယ့်အရေးအပေါ်စိုးရိမ်မကင်ဝန်ဝင်ခဲ့ကြမှုအတွက်လဲကျေးဇူးတင်တဲ့အကြောင်းအမေရိကန်နှစ်ချင်းခရီးယန်ကျောင်းတော်ရဲ့အထွေထွေအတွင်းရင်မှုDr. Spectra ကပြောပါတယ
် The American Baptist Churches USA through our Burma Refugee Commission has been monitoring the situation literally on a daily basis.
American Nichin Korean ကျောင်းတော်အနေနဲ့ဒုက္ခသည်များဆိုင်ရာကော်မရှင်ကတစ်ဆင့်နေ့စဉ်နဲ့အမျှဒီအခြေအနေကိုအနိကဆောင်ကြည့်နေကြတာပါကုလသမဂ္ဂအပြင် American အစိုးရအရာရှိတွေအနေနဲ့ Dr. Samson နဲ့တခြားကချင်နစ်ချင်းခရီးယန်ခေါင်းဆောင်တွေရဲ့လုံခြုံရေးနဲ့ပတ်သက်ပြီးတရတအားစိတ်ဝင်စားမှုတွေပြသခဲ့ကြတဲ့အတွက်လည်းသိက္ခာကျေးဇူးတင်ပါတယ်။ကမ္ဘာတစ်ဝန်းလုံးဒီပါနစ်ချင်းခရီးယန်မဟာမိတ်အဖွဲ့အစည်းတွေကလည်းပါဝင်လှူရှားခဲ့တဲ့အခုလိုအခြေအနေကိုကြည်ကျင်းအားဖြင့်လွတ်လပ်မှုနဲ့ဒီမိုကရေစီမှာလူ့အဖွဲ့အစည်းအနေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရှိတယ်ဆိုတဲ့အချက်ကိုမြန်မာအစိုးရနဲ့စစ်တပ်ကိုရှင်းလင်းပြသစွာအသိပေးလိုက်ရလဲရောက်ပါတယ်။
ကချင်နှချင်းခရီးယန်အဖွဲ့ချုပ်ဥက္ကဋ္ဌကိုစစ်တပ်ဖက်ကတရားစွဲဆိုဖို့လျှောက်ထားချက်ပြန်ပြီးရုတ်သိမ်းလိုက်တဲ့အပေါ်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂွန်ဆန်းကတော့အခုလိုတုံ့ပြန်ပါတယ
်။ဘာသာရေးအသင်းတော်ခေါင်းဆောင်နေရဆရာကြီးတွေဆရာတော်တွေဆိုတာကအမှန်တရားမှပြောရမယ့်တာဝန်ရှိပါတယ်ခင်ဗျ။တကယ်ဖြစ်ဖြစ်နေတဲ့ဟာတွေမမှန်တဲ့ဟာမမှန်ဘူးလို့ပြောတာကဘာမှဘသူမှနစ်နာစီလိုပဲပြောဆိုမှုရောမဟုတ်ဘူးဆိုတော့ဒီအပေါ်မှာစစ်တပ်ဘက်ကနေပြီးတော့တရားစွဲတဲ့ဆိုတဲ့ဟာဖြစ်လာခဲ့တာပေါ့နော်အဲ့ဒါငကိုထက်မလုပ်တင်တဲ့ဟာ
အမေရိကန်သမ္မတနဲ့တွေ့ဆုံပွဲမှာဒေါက်တာကလမ်ဆန်ဆောင်ကမြန်မာနိုင်ငံတွင်ခရီးယန်နေအပေါ်မြန်မာစစ်တပ်ကရရက်ဆက်ဆက်နှိပ်ကွပ်မှုဘာသာရေးလွတ်လပ်ခွင့်မရှိတဲ့အခြေအနေတွေအပြင်တိုင်းရင်းသားလက်နက်ကင်တွေကမြန်မာအစိုးရကိုတိုက်ခိုက်နေရကြောင်းဒါကြောင့်အမေရိကန်အစိုးရအနေနဲ့တိုင်းရင်းသားလူနည်းစုတွေကိုဦးစားပေးပြီးတိုင်းရင်းသားခေါင်းဆောင်တွေကိုအကူအညီပေးဖို့အရေးကြီးကြောင်းမြန်မာစစ်တပ်ခေါင်းဆောင်၄ဦးနဲ့မိသားစုဝင်တွေအပေါ်အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုအတွက်လည်းအထူးကျေးဇူးတင်ကြောင်းစက္ကန့်40ကျော်ကြာပဲပြောဆိုခဲ့တာဖြစ်ပါတယ
ဒီပိုင်းနေအတွင်းအစိုးရကုစရေတွေနဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေအပြည့်အရည်ဆွေးနွေးကြတဲ့အခါမှာနှစ်ဖက်အပြည့်အရည်ဆွေးနွေးမှုတွေမှာတရုတ်နိုင်ငံကိုပါဝင်စေဖို့ဆိုပြီးတော့မြောက်ပိုင်းအဖွဲ့တွေဘက်ကအဆူပြူတာမပြေမလည်ဖြစ်ရတယ်လို့သိရပါတယ်မြန်မာနိုင်ငံညီငယ်ကြီးလုပ်ငန်းစဉ်အထူးသဖြင့်တော့ဒီမြန်မာပြည်မြောက်ပိုင်းတရုတ်နယ်စပ်ကတိုင်းဒေသအဖွဲ့စည်းတွေအရေးမှာတရုတ်နိုင်ငံဘက်ကနေပြီးတော့တော်လီထဲထဲဝင်ပါဝင်ပတ်သက်လာတာတွေတွေ့ရပါတယ်မြန်မာညီငယ်ကြီးလုပ်ငန်းစဉ်မှာအခုလိုမျိုးအင်းကြီးချင်းတရုတ်နိုင်ငံအခမ်းကဏ္ဍတစ်ခုလိုမျိုးပါလာတာဟာညီငယ်ကြီးလုပ်ငန်းစဉ်တွေအတွက်အလားအလာကောင်းဖြစ်ပါရဲ့လားဆိုတာကိုတော့လာမယ့်အင်္ဂါနေ့ညဒဲလီလိုက်စီစဉ်မှာဆွေးနွေးသွားမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများလူရဲ့တော်ရရှိနေတဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုပို့ပို့ထားမယ်ဆိုရင်ဒဲလီလိုက်စီစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပို့ပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-9994ဖြစ်ပါတယ်။ email လိပ်စာက bemis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိ мян ကြမယ်တော့ရှင်တို့ကိုကျေးဇူးပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ရက်ဒိုက်ရိုက်လီလိုင်းဆွေးနွေးကန်စီစဉ်မှာပါဝင်ဖို့တခါတဲ့ဖိတ်ခေါ်ပြရစီအခုဆက်လက်ပြီးမြန်မာနိုင်ငံဆိုင်ရာစီးပွားရေးသတင်းလာတဲ့ပုဂ္ဂိုလ်ကိုနားဆင်ရပါမယ် လက်လော့ဖြစ်ပေါ်နေတဲ့ဘန်ငွေကြေးကြေးရိုက်မှုနဲ့ပတ်သက်ပြီးပြည်သူတွေမစိုးရိမ်ကြဖို့ဗဟိုဘဏ်ဒုတိယဥက္ကဋ္ဌကပြောကြားလိုက်ပြီးမရှိမနှောင်းမှာပဲပြည်ထောင်စုတွေအနေနဲ့လွန်ခိုင်မာတောင်းတမှုရှိကြအောင်ဗဟိုဘဏ်ဒုတိယဥက္ကဋ္ဌကလွှတ်တော်မှာပြောဆိုခဲ့ပါတယ်။ဒီလိုငွေကြေးကြေးရိုက်မှုမရှိဖို့ဗဟိုဘဏ်ကလှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့ကတော့ဝေဖန်မှုတွေရှိနေစေပါဒီအကြောင်းကို VOA သတင်းတောက်အမတ်မေခါကပြောပို့ထားပါတယ်ခင်ဗျာ။
ပြီးခဲ့တဲ့ရက်ပိုင်းကလုပ်ငန်းရှင်တွေချေယူထားတဲ့ချင်းငွေတွေကိုဒီနှစ်စက်တင်ဘာလကုန်မှာပြန်ဆက်ဖို့အတွက်ပုတ်ကလစ်ကဘန်တွေကလုပ်ငန်းရှင်တွေကိုအကြောင်းကြားထားခဲ့ပေမဲ့အဲ့ဒီအပေါ်ကိုလုပ်ငန်းရှင်အချို့ကအရင်ကအတိုးပါပြန်မဆက်နိုင်တော့တာကြောင့်အပေါင်ပစ္စည်းတွေကိုသာအဆုံးခံတော့မယ့်အခြေအနေရှိနေတယ်လို့သတင်းတွေထွက်ပေါ်ခဲ့တာ။နောက်ပြီးဩဂုတ်လ28ရက်နေ့ကဗဟိုဘဏ်ဒုတိယဥက္ကဋ္ဌကဘန်တွေကထုတ်ချေးထားတဲ့ပတ်စံတွေဟာပြည်သူအငွေတွေမှုလုပ်ငန်းရှင်တွေရဲ့ပြဿနာကိုတတ်နိုင်တဲ့လောက်အချိန်ပေးဆောင်ရွက်ခဲ့ပြီးဖြစ်တဲ့အတွက်နောက်ထပ်အလျှော့ပေးဆောင်ရွက်ဖို့မရှိတော့ကြောင်းလွှတ်တော်တွင်ဖြေကြားခဲ့တာစရာတွေရဲ့နောက်ဆက်တွဲတွေအဖြစ်ဒေါ်လာဈေးနဲ့ရွှေဈေးတွေကမောက်ကမဖြစ်လာခဲ့ရတာပါဘန်တွေမှာငွေချေးထားတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေဘန်ကိုအကျွေးပြန်မဆက်နိုင်ပဲဖြစ်နေရကငွေအနှံထားသူတွေဘန်တွေအပေါ်အယုံကြည်နေလာပြီးမိမိတို့ငွေတွေကိုပြန်ထုတ်ယူကြရင်အခောက်ရွှေဝယ်ယူစုဆောင်တာတွေကြောင့်ရွှေဈေးနဲ့ဒေါ်လာဈေးတွေတက်သွားခဲ့ပါတယ်။ဒီအပေါ်ကိုပြည်သူတွေအနေနဲ့မစိုးရိမ်ကြဖို့နဲ့ဘဏ်တွေရဲ့လိုအပ်ချက်တွေကိုဗဟိုဘဏ်ကအပြည့်အဝကူညီထောက်ပံ့ပေးသွားမယ်လို့ဗဟိုဘဏ်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အခုအချိန်မှာတော့ဒေါ်လာဈေးနဲ့ရွှေဈေးတွေအတိုင်းအတာတစ်ခုအထိတည်ငြိမ်သွားပြီလို့ဆိုနိုင်ပေမဲ့စီးပွားရေးလုပ်ငန်းရှင်တွေနဲ့လူထုအကြားစိုးရိမ်မှုတွေကတော့ရှိနေသေးဖြစ်ပါတယ်။ဒါကြောင့်လေဘန်တွေရဲ့ငွေကြေးလည်ပတ်မှုကိုစနစ်တကျစောင့်ကြည့်နေတာမို့ပြည်ရင်းဘန်တွေအနေနဲ့ခိုင်မာတောင့်တင်းမှုရှိကြောင်းဗဟိုဘဏ်ဒုဥက္ကဋ္ဌဦးစိုးမင်းကတော်မှထွက်ဆိုသွားခဲ့ပါတယ်
။နောက်ဆုံးပြဋ္ဌာန်းလိုက်တဲ့ငွေကြေးဖွဲ့စည်းများဥပဒေအရ2016ခုနှစ်မှာပြဋ္ဌာန်းခဲ့တာဖြစ်တဲ့အတွက်အဲ့ဒီဥပဒေနဲ့အညီဖြစ်စေဖို့ရယ်နိုင်ငံတကာဘဏ်များလိုက်နာကျင့်သုံးတဲ့ဘဏ်များခိုင်မာတောင့်တင်းစရာထိမ့်သိမ်းရတဲ့အချိုးအရာခိုင်နှုန်းများနဲ့တွေ့ဖီချင်းမရှိစေရရယ်2019ခုနှစ်မှာစီမင်းလေးရကိုထုတ်ပြန်ပြီးတော့ဘဏ်များကိုလိုက်နာဆောင်ရွက်စီခဲ့ပြီးဖြစ်ပါတယ်။ယင်းနည်းများတင်ငွေလုံလောက်ဖို့အတွက်ယင်းနည်းငွေတိုးမြင့်ထက်ဝင်ခြင်းများလည်းဆောင်ရွက်လျက်ရှိပါတယ်။ချင်းငွေများနဲ့ပတ်သက်လို့လည်းပြန်လည်စီစစ်ဆောင်ရွက်လျက်ရှိပြီးတော့ဘိုးဘဏ်ကလည်းအမြင့်မပြတ်ကြီးကျက်ထိန်းចောင်းနေတာဖြစ်တဲ့အတွက်ငွေကြေးတည်ငြိမ်မှုအခြေအနေများဟာ2018အစည်းအဝေးခံသည့်ကာလတဲ့ဘဏ်များဟာပုံမတိုးတဲ့ခိုင်မာမှုရှိပါကြောင်းဤကုန်းချုပ်တင်ပြရပါတယ
်။မြန်မာနိုင်ငံမှာစစ်အစိုးရလက်ထက်2003ခုနှစ်ဝင်းကျင်ကလည်းဘဏ်မှာအပ်ထားတဲ့ငွေတွေအလူအရထုတ်ကြရာကဘဏ်တွေပြိုလဲခဲ့ရတဲ့တာတကတွေရှိခဲ့ပူပါတယ်။ပြည်သူတွေစိတ်မပူကြဘို့ဗဟိုဘဏ်ဒုဥက္ကဋ္ဌကဒီကနေ့ထွက်ဆိုသွားပေမဲ့ဒီအပေါ်မှာဘလောက်ထိယုံကြည်နိုင်ပါသလဲဆိုတဲ့မိခွန်းတွေကတော့ထွက်ပေါ်နေသေးပါ။လက်ရှိအချိန်မှာစိတ်ပူနေကြတဲ့ပုဂ္ဂလိကဘဏ်နဲ့လုပ်ငန်းရှင်တွေကြားကချင်းငွေကြက်တွေဖြစ်နေတာကလိုအပ်တဲ့စိတ်ချယုံကြည်တဲ့ငွေကြေးဆိုင်ရာအချက်လက်အကြောင်းအရာတွေကိုအချိန်နဲ့တပြေးညီပြည်သူတွေသိရှိနိုင်မှုအားနည်းတာကြောင့်ခုလိုဖြစ်စေတယ်လို့စီးပွားရေးလုပ်ငန်းရှင်ဦးခင်မောင်ညိုဘောကဗေဒါကတုံ့တက်ပါတယ
် information တွေကဒီတို့ဘန်ဘိုဘန်တို့ဘာလို့ဆိုလဲအဖွဲ့အစည်းများကအပြည့်အဝမပေးနိုင်ဘူးထိထိရောက်ရောက်မပေးနိုင်ဘူးအဓိကပြဿနာအဲ့ဒါဟုတ်လားဒုစောဒုလောဖြစ်စရာတွေပေါ့ကွာတို့က public relation မှာလည်းညံ့တယ်ပေါ့ကွာဒါကဘိုဘန်ရဲ့ဘာမှမဟုတ်ပါဘူးအားလုံးမှာပဲဒါ public relation မှာလည်းညံ့တယ်ပြည်သူလူထုအစိုးရရောပါသွားစေမယ့်စကားကိုပြည်သူလူထုယုံကြည်စိတ်ချရတဲ့သူမျိုးကပြောတာမဟုတ်ဘဲနဲ့အစိုးရကပြောတာဆိုတဲ့အခါကျတော့ယုံမှုတွေကခက်ကြတာပေါ့လည်းမရဘူးပေါ့နော်အဲ့တော့ဆက်နိုင်တဲ့လူရှိမယ်မဆက်နိုင်တဲ့လူရှိတယ်ဒါကတော့တဘာဝပဲလေ
မြန်မာနိုင်ငံဗဟိုဘဏ်ကလေးလတစ်ကြိမ်ထုတ်ပြန်ခဲ့တဲ့ဗဏ္ဍာရေးဆိုင်ရာသတင်းအရ2018ဒီဇင်ဘာနှစ်ကုန်ပိုင်းအထိနိုင်ငံတော်ဘဏ်နဲ့ပုဂ္ဂလိကဘဏ်တွေမှာအနှံထားတဲ့ငွေပေါင်း42,449 ဘီလီယံကျော်ရှိပြီးအရင်3လထက်စာရင်7ဘီလီယံရာခိုင်နှုန်းကျော်ပိုပြီးအနှံလာကြတယ်လို့ဗဟိုဘဏ်ကသတင်းထုတ်ပြန်ထားပါတယ်ရှင်
။မှတ်မိခါသတင်းပေးပို့ခဲ့တာဖြစ်ပါတယ်။ VOA အင်္ဂလိပ်မနက်ပဲဒုတိယပိုင်းအစီအစဉ်တွေကိုမကြာခင်ဆက်လက်နားဆင်ရပါမယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါ VOA သောတာရှင်များခင်ဗျာ။ American Bidon Sue Mutual Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်စက်တင်ဘာ10ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်လေးကိုထုတ်လွှင့်နေတာဖြစ်ပါတယ်။ဒီနေ့မနက်ပိုင်းဆက်လက်နားဆင်ရမယ့်အစီအစဉ်တွေတဲကအပတ်စဉ်စီးပွားရေးအစီအစဉ်မှာတော
့ဘောလဲဆိုတော့ကိုရီးယားနိုင်ငံမှာလုံးလုံးမဲ့ဟဲ့လားအင်းဟာလုံးလုံးမဲ့လူသမားအားအရန်လိုအပ်နေပါတယ်လိုအပ်နေတဲ့အတွက်ကြောင့်မို့ဘာနိုင်ငံအပြင်ခြားခြားသောနိုင်ငံများ
ကကိုရီးယားဘက်ကမြန်မာလူသားတွေကိုခေါ်ယူနိုင်မဲ့အလားအလာအလောက်ကန်အခြေအနေနဲ့လူသမားအခွင့်အရေးစီးပွားရေးအတွက်ခြေကဲမှုရှိမရှိဆိုတာတွေကိုဒီတစ်ပတ်စီးပွားရေးကဏ္ဍမှာမတ်သိန်းကြီးထိုက်တင်ပြပေးထားပါခင်ဗျာမကြခင်နားဆင်ကြပါမှာပါဒီအစီအစဉ်ပြင်ဇင်ဘာဘွေသမ္မတဟောင်းရောဘတ်မူဂါဘီတည်ဆုံမှုပေါ်ပြည်သူတွေရဲ့ခံစားတွေ့တွေ့အကြောင်းနိုင်ငံတော်သတင်းလာနဲ့အတူကမ္ဘာသတင်းတွေမှာရေးသားထားတဲ့မြန်မာပြည်အကြောင်းခေါင်းထုတ်ချက်မနက်ခင်းအင်္ဂလိပ်စာသင်ခန်းစာနဲ့အတူအပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သုတဆောင်လင် American တခွင်ကိုနားဆင်ကြရမှာဖြစ်ပါတယ်အခုတော့နိုင်ငံတော်သတင်းတော်တပုတ်ကိုနားဆင်ကြရအောင်ပါစင်ဘူနိုင်ငံကဆင်းရဲတွေမှာကွယ်လွန်သွားခဲ့သူဇင်ဘာဘွေသမ္မတဟောင်းရောဘတ်မူဂါဘီရဲ့နောက်ဆုံးခရီးဇာပနာအခမ်းအနားကိုလာမယ့်သတင်းပတ်ကုံမှာဇင်ဘာဘွေနိုင်ငံမြို့တော်ဟာရာရေမှာကျင်းပမှာဖြစ်ပါတယ်။တချို့ဇင်ဘာဘွေပြည်သူတွေကသူတို့ရဲ့ကောင်းဆောင်ဟောင်းအတွက်ဝမ်းနည်းပူဆွေးနေကြပါတယ်။မူဂါဘီကတချို့ပြည်သူတွေအတွက်သူရဲ့ကောင်းဖြစ်တယ်လို့အငင်းပွားပွေကောင်းဆောင်တူလည်းဖြစ်လို့နေပါတယ်။ဖေဖော်ဝါရီလတော့မာခွန်ဂါဇဗင်းဘာသတင်းပေးပို့ထားတာကိုအခြေခံပြီးဆက်လက်တင်ပြပေးပါမယ်။နားဆင်ကြည့်ပါခင်ဗျာ။ဇင်ဘာဘွေနိုင်ငံကောင်းဆောင်ဟောင်းရောဘတ်မူဂါဘီကွယ်လွန်သွားတဲ့ကြောင့်နှမျောတတ်ဖြစ်နေကြတဲ့ဇင်ဘာဘွေပြည်သူတချို့ဟာမြို့တော်ဟာရာရေနဲ့ကီလိုမီတာ100လောက်ဝေးတဲ့မူဂါဘီရဲ့အိမ်မှာစူဝေးရောက်ရှိနေကြပြီးသူတို့ရဲ့ဝမ်းနည်းပူဆွေးမှုကိုပြသခဲ့ကြပါတယ်။အဒီတဲ Fabi Felix လည်းတယောက်အပါဝင်ပေါ့
။ဘာဘာဝဲဒွါမနအင်းဇွေးစည်းစားအဲ့တော်ဒီကနိုင
်ကျမတို့အတွက်သူကအာဇာနည်တရေကောင်းတယောက်ပါကျမတို့ကိုပိုကောင်းတဲ့လူတွေဖြစ်အောင်လုပ်ပေးခဲ့ပါတယ်အခုတော့အရင်ကနဲ့မတူတော့ဘူးအဖေကြီးကိုကျမတို့ဆုံးရှုံးလိုက်ရပါပြီ
ဒါပေမဲ့မူဂါဘီဟာဇင်ဘာဘွေပြည်သူတိုင်းရဲ့လေးစားကြည်ညိုမှုကိုခံရသူတော့မဟုတ်ပါဘူးအသက်32နှစ်အရွယ်ဆမ်ကလစ်စတိုဂဘာရာဂါရောမူဂါဘီကိုအပြစ်တင်စရာတွေရှိနေပါတယ
်မူဂါဘီစနစ်ထည့်ရေတော့ဂျင်ကမ်ဘိုတီ
မူဂါဘီကသူရဲကောင်းမှမဟုတ်တာသူ့ကိုသူရဲကောင်းအာဇာနည်လို့ကျွန်တော်တို့ပြောလို့မရဘူ
းကဘာရာရဲ့အသက်မွေးဝမ်းကြောင်းအလောက်ကဟာရရီမြို့အပြင်5ကီလိုမီတာလောက်မှာထင်းတွေရှာပြီးပြန်ရောက်ရတဲ့အလောက်ပါမူဂါဘီရဲ့အုတ်ချိုရေးအောက်တားကောင်ဖြစ်ခဲ့ရလို့သူအလောက်ကိုင်မဲ့ဖြစ်ရတာဆိုပြီးမူဂါဘီမှာတာဝန်ရှိတယ်လို့ဆိုပါတယ်
မုဂဆိုဘာဘာကထရိုင်ဗီဇာဘောကူဗီဇာညီကမူရန်ပတိ
နမရီသူကကိုလိုနီစနစ်ကိုတိုက်ပွဲဝင်ခဲ့သူပါဒါပေမဲ့လွတ်လပ်ရေးကြပြီးတော့လေသူ့ကြောင့်ကျွန်တော်တို့ဆက်ပြီးဒုက္ခရောက်ကြရတာပဲအခုလက်ရှိခေါင်းဆောင်နေနေနဲ့မူဂါဘီလုတ်ခဲ့တဲ့အမားတွေကိုကြည့်ပြီးသင်ခန်းစာယူတင
်ရှဒရက်မခေါက်ကတော့ဇင်ဘာဘွေရဲ့စီးပွားရေးဆိုးရွားတာဟာပိတ်ဆို့မှုတွေကြောင့်လို့ဆိုပါတယ်မူဂါဘီလုတ်လို့မဟုတ်ပါဘူးတဲ့
ကျွန်တော်ဆိုပတ်တနာစကူဒီရဲ့ ਉਤ ီမတ်စကူ
မူဂါဘီကိုဆုံးရှုံးရလို့သူတော်တော်ခံစားရကြောင်းမူဂါဘီဟာအခမဲ့ပညာရေးကိုဖန်တီးပေးခဲ့သူဖြစ်ကြောင်းနဲ့မူဂါဘီဟာစီးပွားရေးကိုဖျက်ဆီးခဲ့တာမဟုတ်ကြောင်းသူကပြောပါတယ်ရောဘတ်မူဂါဘီဟာဇင်ဘာဘွေနိုင်ငံကိုသူနှစ်ပေါင်း40နီးပါးအုပ်ချုပ်နေခဲ့တဲ့အတွင်းဆိုးရွားတဲ့နိုင်ငံစီးပွားရေးအခြေအနေနဲ့ပတ်သက်ပြီးအနောက်နိုင်ငံတွေရဲ့စီးပွားရေးပိတ်ဆို့မှုတွေအပေါ်အပြစ်ဖော်ခဲ့သူပါ2000ခုနှစ်မှာလူပြူလက်သမားတွေရဲ့မြေတွေကိုမူဂါဘီကအကြမ်းဖက်နည်းနဲ့သိမ်းယူခဲ့ပြီးနောက်ပိုင်းမှာအနောက်နိုင်ငံတွေကပိတ်ဆို့အရေးယူမှုတွေစတင်လှုပ်ဆောင်ခဲ့တာပါလူခွေးနဲ့ပတ်သက်လို့ကတော့မူဂါဘီဟာမရဏတပ်သားတွေဆီလွတ်ပြီးအတိုက်ခံတွေကိုလှုပ်ကြံပြီးအပြတ်ရှင်းခဲ့တယ်လို့ဆွဆွဲခံခဲ့ရပါတယ်ရွေးကောက်ပွဲမယိုးမသားလုပ်တယ်လို့လည်းဆွဆွဲခံခဲ့ရပါတယ်ပြီးခဲ့တဲ့အပတ်တောက်ကြနေ့ကလူကြီးယောဂာနဲ့ဖျားနာကွယ်လွန်ခဲ့သူရောဘတ်မူဂါဘီဟာတည်ဆုံးချိန်မှာအသက်95နှစ်ရှိပြီဖြစ်ပါတယ်ဆိုရအစီအခံစာမှတ်တမ်းတစ်ခုအရမူဂါဘီရဲ့ဇာပနာကိုစနေနေ့မှာဟာရာရေအမျိုးသားအားကစားရုံမှာပြုလုပ်မှာဖြစ်ပြီးမြေမြုပ်ဂျိုပွဲကိုတော့နောက်တရက်မှာပြုလုပ်မှာဖြစ်တယ်လို့ရိုက်တာသတင်းတပုတ်ကဆိုပါရယ်ရောဘတ်မူဂါဘီကိုတချို့ကသူရဲကောင်းလို့မြင်ကြပါရယ်
တချို့ကတော့အာဖရိကရဲ့ဂျုံအိုးကြီးလို့တင်စားခေါ်ခဲ့ရတဲ့ဇင်ဘာဘွေရဲ့စီးပွားရေးကိုဖျက်ဆီးပစ်ခဲ့သူရွေးကောက်ပွဲတွေမှာမယုံမသားအနိုင်ရအောင်လုပ်သူနဲ့ပြည်သူတွေအပေါ်အကြောက်တရားနဲ့ဓာမိုးအုပ်စိုးသူတယောက်ဖြစ်မြင်ကြကြောင်းပါခင်ဗျာဒီမြန်မာပိုင်းစီစဉ်ကိုနားဆင်နေကြရတာဖြစ်ပါတယ်အခုတော့ကမ္ဘာသတင်းတွေမှာရေးသားကြတဲ့မြန်မာပြည်အကြောင်းသတင်းဆောင်မတွေကိုမူလဆောင်မရှင်အာဘော်မပြတ်ကောင်းနှုတ်ပြီးမတ်ဤတန့်စင်တင်ပြတာကိုနားဆင်နိုင်ပါပြီခင်ဗျာ
မြန်မာနိုင်ငံပြည်ပခါကိုအမြင်ဆုံးဖြည့်ရှင်ပေးမဲ့တကယ့်ရဲ့နေလန့်နေမအောင်မြင်ဘူးဆိုရဲကောင်းစတဲ့လယ်ရီချာကန်ကရေးသားတာကိုစက်တင်ဘာလ9ရက်နေ့မှာ bangkokpost.com မှာဖတ်ရပါတယ်တရုတ်ရဲ့တိုက်တွန်းမှုကြောင့်အလင်းစလိုလှုပ်လိုက်ရတဲ့ရင်ဂျာတွေပထမတုပ်အနေနဲ့နေရရင်ကိုပြန်နိုင်ရေးကမအောင်မြင်ခဲ့ဘူးလို့ရေးထားတာပါတကယ်တော့တရုတ်ရဲ့အကျိုးစီးပွားကိုရှေးရှုပြီးတော့ရခိုင်ရေးဖြည့်ရှင်းဖို့ပြီးခဲ့တဲ့လပိုင်းတွေအတွင်းမှာပိုပြီးတော့လောလာခဲ့တယ်လို့ဆိုပါတယ်မြန်မာနိုင်ငံအနောက်ပိုင်းဒေသအထူးသဖြင့်ကြောက်ဖြူစစ်ကန်းကတရုတ်ရဲ့စီးပွားရေးအခြေခံအတွက်အရေးပါတာကြောင့်ရခိုင်ဒေသအေဂျင်စီကျင်းစလို့မြောက်ပိုင်းမှာလည်းတရုတ်ကိုကြိုးရှိရတဲ့အတွက်ဒီဒေသတွေငြိမ်းချမ်းရရေးတွန်းပြီးတော့ကြိုးပမ်းနေတာဖြစ်တယ်လို့ဆိုပါတယ်ပြီးခဲ့တဲ့လပိုင်းတွေအတွင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေခ်ဟာစီနာကတရုတ်ပြည်ကိုသွားပြီးတော့ရွန်ဂျာအရေးဆွေးနွေးခဲ့တယ်လို့တရုတ်နိုင်ငံကအာရှအရေးအထူးသံတမန်စွန်းကော်ရှန်ကမြန်မာနဲ့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေနဲ့တွေ့ဆုံစေခဲ့တဲ့ဒီဆွေးနွေးပွဲတွေကနေမြန်မာနိုင်ငံဘက်ကိုပြန်လာဖို့စာရွက်စာတမ်းနဲ့အစင်းစ်ဖြစ်နေတဲ့ရွန်ဂျာ3450ရဲ့အမည်စရင်းကိုမြန်မာဘက်ကပေးခဲ့တယ်လို့ဆိုပါတယ်ရွန်ဂျာအရေးအမြန်ဖြည့်ရှင်းလို့တဲ့တရုတ်ကပြန်လည်လက်ခံရေးလုပ်ငန်းစဉ်ကိုဩဂုတ်လလယ်မှာစဖို့ဘင်္ဂလားဒေ့ရှ်ကိုပြောခဲ့ပါတယ်။ဒါပေမဲ့မူဆင်ဘာသာဝင်တို့ရဲ့အင်းနေတဲ့တိုက်ဆိုင်နေရကြောင့်ဩဂုတ်လ22ရက်နေ့ကိုရွှေ့ပြောင်းလိုက်ရတယ်လို့ရေးထားတာပါ။ဒီလိုရွှေ့လိုက်တဲ့အကြောင်းဘင်္ဂလားဒေ့ရှ်ကမြန်မာကိုအကြောင်းမကြားခင်တရုတ်အထူးသံတမန်ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့ဩဂုတ်လ6ရက်နေ့မှာနေပြည်တော်မှာတွားတွေ့ပြီးတော့အကြောင်းကြားခဲ့တယ်လို့နောက်တစ်နေ့မှာလည်းတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမြောင်လိုင်းနဲ့တွေ့ဆုံပြီးတော့ဩဂုတ်လ22ရက်နေ့မှာပြည်နယ်လက်ခံရေးစတင်မယ်လို့အကြောင်းကြားခဲ့ပါတယ်။လက်တွေ့မှာတော့မြန်မာရောဘင်္ဂလားဒေ့ရှ်ဘက်ကရောပြည်နယ်လက်ခံရေးစတင်မှုအဆင်သင့်မဖြစ်သေးတာကြောင့်လက်ခံရေးမစခင်နှစ်ဘက်ကမှစည်ရင်းရတာကြောင့်ပြည်လာစီမံမတိမလာခြင်းမမတိသူတွေကိုမြန်မာပြည်ကိုပြန်ဖို့ကိုအလို့တကြီးစီစဉ်လိုက်ပြီးတဲ့နောက်တရုတ်မှပေါ်မလာခဲ့ဘူးလို့ရေးထားတာပါ။ဒါပေမဲ့လည်းဒီစီစဉ်အောင်မြင်ဖို့အတွက်လက်တွေ့ကြတဲ့နည်းလမ်းနဲ့တရုတ်ကဖြည့်ရှင်းမှဖြစ်မဲ့အပြင်မြန်မာနဲ့ဘင်္ဂလားဒေ့ရှ်ဘက်ကလည်းအပြောသက်သက်မဟုတ်ဘဲနဲ့တကယ်ကိုတိုက်ရိုက်ညှိနှိုင်းအပြေရှာဖို့လိုတယ်လို့ရေးထားပါ Ranger ပြည်ပခန့်နေဆိုင်နေရတဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံစလုံးကတရုတ်ရဲ့အကူအညီကိုလက်ခံလိုတယ်လို့ဆိုပါတယ်အကူအညီပေးရဲ့ဟီးနီးမြုပ်နှံမှုနဲ့ကုန်သွယ်ဆရာတွေမှာနှစ်နိုင်ငံလုံးကတရုတ်ပေါ်မှာမိခိုနေရတယ်လို့မဟာဗျူဟာရေးအရာလဲနှစ်နိုင်ငံလုံးကတရုတ်နဲ့ချိတ်ဆက်နေတယ်လို့ဆိုပါတယ်မြန်မာကလွန်ခဲ့တဲ့နှစ်30ကတည်းကတရုတ်နဲ့စီးရဲအရာဆက်ဆံရှိခဲ့ပြီးတော့ဘင်္ဂလားဒေ့ရှ်ကလည်းမကြသေးခင်ကလည်းတရုတ်ရင်းငုံသွင်းမော20ဝယ်ခဲ့တယ်လို့ဆိုပါတယ်အဓိကပြောရရင်တရုတ်ဟာဖွပွင့်လင်းလင်းပြောတတ်တဲ့ပွဲစားဆိုတာကိုနှစ်နိုင်ငံလုံးကလက်ခံထားတယ်လို့ရေးထားတာပါပြီးခဲ့တဲ့လကမအောင်မြင်ခဲ့ရတဲ့အဖြစ်အပျက်ကနေအားလုံးအဖက်ဖက်ကသင်ငန်းစာရလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းဆောင်မရှင်ကဆိုပါတယ်နောက်တစ်ချိန်နေရရင်ပြန်ဖို့ရွန်ဂျာတွေကိုခေါ်ရင်ပို့ပြီးတော့တည်တည်ချာပြင်ဆင်ထားဖို့နေစက်နှစ်ဖက်စလုံးကပို့ပြီးတော့ညှိနှိုင်းပြီးတော့ပြင်ဆင်မှုတွေလုပ်ထားကြဖို့နဲ့ဒုက္ခသည်တွေရဲ့စင်နာသဘောထားကိုဦးစားပေးကြဖို့ဆောင်မရှင်ကမှာကြားရေးသားထားပါတယ်ဒီလိုအောင်မြင်တဲ့ခြေနေရဖို့အတွက်ကုလသမဂ္ဂ UN ဝန်ပါမှဖြစ်သိမ့်မယ်ဆိုပြီးတော့ကုလသမဂ္ဂနဲ့မြန်မာတို့ချုပ်ဆိုခဲ့တဲ့ပူးပေါင်းဆောင်ရွက်မှုဆိုင်ရာနားလည်မှုသဘောတူစာချုပ်လွှာကိုတက်တန်းပြန်ထိုးတာလည်းဖြစ်တဲ့အကြောင်းဆောင်းမရှင်ကထောက်ပြပြောဆိုတာကိုဖတ်ရပါတယ်ရှင်
။မအီတန်စင်တင်ပြတော့တာပါ။အခုအလှည့်ကြတာကတော့အပတ်စဉ် American Idiom အသုံးအင်္ဂလိပ်စာသင်ခန်းစာပါ။ဒေါ်လှလတန်းက George Grow နဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ။
ဒီနေ့မိနစ်အတွက်ကျင်ပြမယ် idiom အသုံးကတော့
get off my back
ဖြစ်ပါလေဒီအသုံးက on my back ဆိုတဲ့အသုံးနဲ့ဆက်ဆက်နေတယ်လို့ဆိုရမှာပါ on my back ကတော့မပြတ်ဆက်ခိုင်းနေတယ်အလိုမပေးဘူးနားကိုညှိနေအောင်ပြောနေတယ်တစ်ချက်ကလေးမှအနားမပေးဘူးဆိုရင်ဒီအသုံးကိုညီညွန်းပြောလို့ရပါတယ်အဲ့လိုအခြေအနေမျိုးမှာကိုကဒီမခံနိုင်တော့ဘူးကျွန်တော်ကိုထပ်ပြီးမခိုင်းပါနဲ့တော့ကျွန်တော်ကိုထပ်ပြီးလာမပြောပါနဲ့တော့နားညှိလာပြီးဆိုရင်ဘယ်လိုပြောမလဲ
get off my back
လို့ပြောလို့ရပါတယ်စာလုံးပေါင်းက get get off of get off ကစင်ပါ my my ကျွန်ုပ် e back ကတော့ကြောဆိုတော့ကျွန်ုပ် e ကြောပေါ်ကစင်ပါပေါ့ရှင် idiom တွေပဲကတော့ကျမတို့မြန်မာစကားအရလာပြီးအပူမင်းမတိုင်းနဲ့တော့တော်တော့ထမပြောနဲ့တော့ထမခိုင်းနဲ့တော့ဆိုတဲ့သဘောပါဒီနေရာမှာသတိပေးလိုတာကတော့ကိုယ်တငယ်ချင်းကကိုယ့်ကိုနားပူနေတယ်ဆိုရင်လေ get off my back လို့ပြောလို့ရပြီမြဲကိုယ့်ဆရာသမားကကိုယ့်ကိုပြောရင်တော့နည်းနည်းတော့ရိုင်းရကြမှာမို့စိတ်ထဲကသာပြောရင်ပြောအတန်တော့မထွက်စီဘူးသတိထားဖို့ရှင်ယင်တီးရလဲရောက်တယ်လို့ဆိုနိုင်ပါတယ်
Sometimes I want to tell my boss to get off my back. I want him to stop criticizing me and making too many demands. However, I dare not say this to him as he'll sure be angry.
တခါတလေကျွန်တော်ဆရာသမားကိုပြောပြလိုက်ချင်နေတော်ပါတော့ဗျာလို့ကျွန်တော်ကိုဝေဖန်တာအလုတ်တီးမတမ်းဆခိုင်းတာကိုပေါ့ဒါပေမဲ့လို့လေအဲ့လိုပြောရင်သူစိတ်ဆိုးမှတည်ကြတော့ကျွန်တော်မပြောရဘူးဗျာလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် Sometimes I want to tell my boss to get off my back. I want him to stop criticizing me and making too many demands. However, I dare not say this to him as he'll sure be angry.
နားနီးတယ်တော်ပါတော့ဆက်မခိုင်းပါနဲ့တော့ဆိုရင်ဘယ်လိုပြောမလဲ
Get off my back.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိမိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ VOA အတွက်တည်တံ့ထုတ်လွှင့်ပေးနေတဲ့ဒေါ်လှလတိုင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ခင်ဗျာ။ခုတော့တပတ်တွင်းသတင်းစီးပွားရေးသတင်းဘက်ကိုလှည့်ကြအောင်ပါ။တောင်ကိုရီးယားသမ္မတမွန်ဂျေအင်နဲ့တွေ့ဆုံဆွေးနွေးမှုအတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကကိုရီးယားဘက်ကမြန်မာလူသားတွေပို့ပြီးခေါ်ယူဖို့တိုက်တွန်းခဲ့ပါတယ်။တောင်ကိုရီးယားဘက်ကမြန်မာလူသားတွေကိုခေါ်ယူနိုင်မယ့်အလားအလာအလုပ်ကံအခြေအနေနဲ့အလုပ်သမားအခွင့်အရေးစီးပွားရေးရောတိုက်ကတွတ်ချေကိုင်မှုရှိမရှိဆိုတာတွေကိုတောင်ကိုရီးယားမှာခြေချနေထိုင်နေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နန်နဂါစီယုံရီကော်မတီတောင်ကိုရီးယားဌာနရဲ့ဥက္ကဋ္ဌဦးရန်နိုင်ထွန်းနဲ့ဆက်သွယ်မြင်းမြန်းပြီးဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်တေကီထိုက်တင်ပြပေးထားပါတယ်ခင်ဗျာ။
ရှိအချိန်ဒီမှာတော့ကိုရီးယားနိုင်ငံမှာဆိုလို့ရှိရင်ကုန်ထုတ်လုပ်ငန်းရှိမယ်၊ဆက်ရိုးရေးလုပ်ငန်းရှိမယ်၊မွေးမြူရေးလုပ်ငန်းရှိမယ်၊နောက်ပြီးတော့ရေလုပ်ငန်းရှိမယ်၊နောက်ပြီးတော့ဆောက်လုပ်ရေးဆိုတဲ့ construction လုပ်ငန်းဆိုပြီးတော့လုပ်ငန်းအားဖြင့်တော့လုပ်ငန်း၅မျိုးရှိတယ်ပေါ့လေ။အဲအဲ့ဒါညာဆိုဒီမှာနိုင်ငံသားတစ်ခုတည်းပဲမဟုတ်ပါဘူး။တခြားခြားသောအာရှကနိုင်ငံသားတွေရောနောက်ပြီးတော့ဒီအာဖရိကဘက်ကနိုင်ငံသားအချို့ပေါ့ဒီလိုကိုရီးယားနိုင်ငံကိုဒီ EPS လို့ခေါ်တဲ့ဒီအလုပ်သင်ဗီဇာနဲ့ပေါ့လေ။ဒီလိုကိုရီးယားနိုင်ငံကိုလူသမားအဖြစ်တရားဥပဒေနိုင်ငံစာချုပ်တွေချုပ်ချုပ်ဆိုပြီးတော့ဈာကျောင်းနေရာတွေဝင်လာတွေ့ရပါတယ်။အဲ့တော့မြန်မာနိုင်ငံကနေပြီးတော့လူသမားတွေခေါ်ယူဖို့ဆိုတဲ့အခြေအနေကဆက်လက်ပြီးဖြစ်နေဦးမှာပါ။ဘာလို့လဲဆိုတော့ကိုရီးယားနိုင်ငံမှာလုံးလုံးမဲ့ဟဲ့လားအင်အားလုံးလုံးမဲ့လူသမားအားအရန်လိုအပ်နေပါတယ်။လိုအပ်နေတဲ့အတွက်ကြောင့်မြန်မာနိုင်ငံအပြင်ခြားခြားသောနိုင်ငံများလူသမားတွေကိုလည်းကိုရီးယားနိုင်ငံကိုအမြဲလို့ဆက်လက်ပြီးခေါ်နေရမယ့်အခြေအနေပါပဲရှိနေပါတယ်။နောက်တစ်ခုကကိုရီးယားနိုင်ငံမှာလူသမားတွေအခွင့်အရေးပြေဝရပါလားဆိုတာကတော့အရင်ရင်တုန်းကတော့အဲကိုရီးယားနိုင်ငံမှာဆိုရင်လူသမားတွေကအနေခံဘဝလားဖိနှိပ်ခံဘဝအခြေအနေမှာရှိပါတယ်တိုးတိုးလေးပဲခက်တီနှစ်တီစနစ်တီရောင်းလိုက်တဲ့နောက်ပိုင်းမှာတော့ကိုရီးယားနိုင်ငံမှာဆိုရင်ဒီလူသမားတူအတွက်ကိုအမြဲတမ်းအခွင့်အရေးကိုကာကွယ်ဆောက်ရှောက်ပူပေါင်းပြီးတော့ဆောင်ရွက်ပေးနေရဲကိုရီးယားအစိုးရမှတော့လူမှုအဖွဲ့အစည်းတွေအများကြီးပေါ်ပေါ်လာပါတယ်။နောက်ပြီးတော့ကိုရီးယားအစိုးရကိုယ်တိုင်ဝါစာအဲလူသမားတို့ကိုကူညီဖို့အတွက်စင်တာတွေအဲ့ဒါစတူဆောက်လုပ်ပေးလာပါတယ်။ဒါအဲ့ဒီအတွက်ကြောင့်မလို့လူသမားအနေနဲ့အခက်အခဲတွေတစုံတရာဖြစ်လာပြီဆိုလို့ရှိရင်အဲ့ဒီစင်တာတွေအဲအစိုးရမှတဲ့ NGO လူမှုအဖွဲ့အစည်းတွေကိုတွားရောက်ပြီးတော့တိုင်ကြားနိုင်ပါတယ်
။ဒီမြန်မာနိုင်ငံသားတွေလည်းဒီကိုရီးယားမှာအလုပ်လုပ်နေတာတွေတော်တော်များများရှိနေပါပြီ။ဆိုတော့အများစုကဘလို့ကနာမျိုးတွေမှာအလုပ်ဖြစ်နေကြပါသလဲရှင
်ဟုတ်ကဲ့ဆက်စွာကျွန်တော်ပြောခဲ့လို့ပါပဲကိုရီးယားနိုင်ငံမှာဆိုလို့ရှိရင်ကုန်ထုတ်ဆိုပဲစက်ရုံအလုပ်အနေမှာလုပ်လို့လူမားရရှိမယ်ပြီးတော့စက်ပြူကြီးကတော့ကိုရီးယားနိုင်ငံမှာရာဂျီကုန်တိနေနေပါခင်ဗျာကျွန်တော်တို့ဒီဖက်ဖြူးဆိုတာစိုက်ဆိုလို့ဒီကော်ပီစိုက်တာရှိမယ်မြို့တိစိုက်တာရှိမယ်ဟလာနောက်ပြီးတော့ဒီစန်းစပါးစိုက်တာရှိမယ်
ဲ့လိုအစားအစားသောတိနံနေပေါ့ဗျာနောက်ကြည့်ပါဦးကျွန်တော်တို့ပုံမှန်မှာတစ်ခေါက်ဝေးဆိုင်တာရှိနေလို့ဗျာအဲ့လိုမျိုးရှိမှတော့မွင်းယူရေးဆိုတာကတော့ကျွန်တော်တို့ချက်ပဲဝက်အစားရှိသည်ပြီပေါ့လေအဲ့လိုမျိုးမွင်းယူလုပ်ငန်းတွေရှိရဲ့နောက်ပြီးတော့ဂျေယူတို့လိုကျုံမျိုးဆိုရင်မြင်းမွင်းယူတယ်ပေါ့လေမြင်းတွေပဲမွေးတဲ့နေရာအဲ့လိုမျိုးနေရာမှာလည်းရှိပါတယ်နောက်ပြီးတော့ကျွန်တော်တို့ရေလုံငန်းဆိုတာတော့ငါးခန်းလုပ်ငန်းပေါ့လေငါးဒီပိုင်းဖားရတယ်ပြင်လည်းပြင်ထွက်ပြီးတော့ငါးခန်းလည်းလူရှိမယ်နောက်တစ်ခုကတော့ဒီ construction လို့ခေါ်တဲ့ဆောက်လုပ်ရေလုပ်ငန်းပေါ့ဗျာဒါတော့အကြီးစားဆောက်လုပ်ရေလုပ်ငန်းလမ်းဒါရီဆောက်ကြမယ်အင်းကြီးတိုက်တာအစားအသောက်ဆောက်ကြမယ်အဲ့လိုလုပ်ငန်းတွေမှာမြန်မာလူမျိုးတွေကအနည်းနဲ့အများစိတ်ပြီးဝင်နေတာကိုတွေ့ရပါတယ်အဓိကအများစုကတော့ကျွန်တော်တို့ကုန်ထုတ်လုပ်ငန်းနဲ့ site ဝေးလုပ်ငန်းတွေပဲမှာမြန်မာလူမျိုးတွေအများဆုံးရှိနေပါတယ်ခင်ဗျာ
သူတို့ရဲ့လောက်ခလာစားပေါ့နော်အဲ့ဒါရောက်တော့ဗမာဟိုကြံ့ငွေနဲ့တွက်ရင်တစ်လကိုဟိုစားပြီးတောက်ပြီးဘယ်လောက်ကြံ့နိုင်ပါသလဲရှင်
2019ခုနှစ်ရဲ့အခြေခံလူသမားလစာကတော့တနာယူကိုရီးယားဝန် 8,350 ဝန်ဖြစ်ပါတယ်လူသမားတယောက်ကလွတ်လွတ်မဲ့ဆိုရှင်တလောက်ကိုသူ့အတွက်စားပြီးတောက်ပြီးစိတ်ကအဲကိုရီးယားဝန်နဲ့ဆိုရင် 18,500 ကျော်နီးလောက်ထွက်ပါတယ်အဲ့ဒါဆိုလို့ရှိရင်ဗမာငွေနဲ့ဆိုလို့ရှိရင်တော့သူက18,000ဆုံးဆုံးတော့သူဗမာငွေနဲ့ရမှာပါခင်ဗျဒါကကျွန်တော်တို့အခြေခံမနေ့၈နာရီကနေညနေ9နာရီထိလုပ်တဲ့အခြေခံလောကရှိပါတယ်တိုးလေးပဲ9နိုင်နောက်ပိုင်းကိုလှုပ်လှုပ်လာမယ်ဆိုလို့ရှိရင်တော့သူတို့အနေနဲ့ကဒီတက်မှတ်ထားတဲ့ဟိုလား overtime ဆိုတဲ့ခြေတွေနဲ့ထပ်ပေါင်းမယ်ဆိုလို့ရှိရင်တော့ဒီအလုပ်ချိန်အပူချိန်များများလိုရလीလူသမားအတွက်ကပတ်စံများများပူရတယ်ပေါ့ခင်ဗျာဆိုတော့အခြေခံလစာနေနေတော့တလောက်ဘောင်ဝင်နေဆိုလို့ရှိရင်တော့18သိန်းကျော်ဒီနီလောက်တို့ရပါတယ်။ရေတန်း UDD ပါအချိန်ဝေပဲများလိုက်ဆိုလို့ရှိရင်တော့တိန်း30လေးဖြစ်သွားနိုင်တယ်တိန်း30လေးဖြစ်သွားနိုင်ပါတယ်ခင်ဗျာ
။ဒီအလုတ်လုတ်ရင်းနဲ့မတော်တဆမှုဟိုတလောကပဲဆက်ယုံနေမှာပဲဒီတိုင်းမူလဲသွားပြီးတော့ဟိုစိတ်မကောင်းစရာပေါ့နော်ကွယ်လွန်သွားတဲ့အလုတ်သမားတို့အဲ့ဒါမျိုးလေးတွေလည်းရှိတတ်ပါတယ်ဆိုတော့အလုတ်လုတ်ရတဲ့ဟာမာယောမြန်မာဒီကိုရီးယားမှာအလုတ်လုတ်ချင်တဲ့မြန်မာဟိုလုတ်သားတွေအတွက်စောင်းရန်ရှောင်းရန်ပေါ့နော်ဘာတွေများရှိပါသလဲရှင
်။အဓိကတော့ကိုရီးယားနိုင်ငံကိုလာရောက်ပြီးတော့လှုပ်လှုပ်ပဲဆိုလို့ရှိရင်ကိုကဗမာနိုင်ငံမှာဘလောက်ကြီးပဲဘွဲတွေတက်နေပါစေဘလောက်ပဲဘယ်လိုလုပ်ငန်းတွေမှာကျွမ်းကျင်နေပါစေနော်ဘလောက်ပဲပညာရေးသူ့မှာရှိနေပါစေကိုရီးယားနိုင်ငံရောက်လာရင်တော့အောက်ခြေအခြေခံလူသမားဘဝနေစားရတာပဲအဲ့တော့ကိုရီးယားနိုင်ငံရဲ့လူသမားဘဝဆိုတာကသူတို့ဘဝရေးမှာရုပ်ရှင်တွေမှာတွေ့ရလို့ဟလာဒီကုတ်တီတိုင်နေနဲ့ခန့်ခန့်ညာညာလှုပ်ရတဲ့လူမျိုးတွေမဟုတ်ပါဘူးနောက်တစ်ခုကဘယ်လိုပြောမလဲတအင်းတက်တက်ရှင်းလေးနဲ့အစေအုံကမစက်ဒီကွန်ပျူတာတွေကင်ပြီးတော့ခလုတ်တွေဖွင့်နှိပ်ပြီးတော့လောက်ရုပ်တွေမဟုတ်ပါဘူးဘဝကိုအုတ်ချေရနေဝင်ရပါတယ်အဲ့တော့လောက်ရတဲ့လုပ်ငန်းတွေကပုံပွင့်လေးနဲ့ရှင်းရှင်းပြောရမယ်ဆိုရင်ကိုရီးယားနိုင်ငံကကိုရီးယားလူမျိုးတွေမလုပ်ချင်တဲ့အလုပ်တွေကိုလုပ်ရတာဖြစ်ပါတယ်ကိုရီးယားလူမျိုးတွေကသူ့အတွက်အန္တရာယ်များမဲ့အလုပ်မျိုးဆိုရင်သူတို့မလုပ်ကြဘူးရှောင်ကျင်ရမယ်အရန်ဦးညစ်ပတ်တဲ့ဆုပ်ဖြတ်တဲ့လုပ်ငန်းတွေဆိုရင်မလုပ်ချင်ကြဘူးသူတို့ရှောင်ကြမယ်အဲ့ရန်ခက်ခဲတဲ့လုပ်ငန်းတွေအပေါ်မှာပြခေါင်းရင်စားတယ်ပေါ့ဗျာအဲ့ဒီလိုလုပ်ငန်းတွေဆိုရင်လုချင်ကြဘူးရှောင်ကြရမယ်အဲ့လိုလုပ်ငန်းတွေကနေစလုပ်ရပါတယ်အဲ့တော့ကြောင့်မလို့ဒီမှာနိုင်ငံသားကြီးလာပြီဆိုရင်ကိုရီးယားမှာလုလို့ရတာလွယ်ကူတဲ့လုပ်တွေမဟုတ်ဘူးဆိုတာကိုတော့စိတ်ထဲမှာထားဖို့လိုပါတယ်နောက်ပြီးတော့ကိုရီးယားကရောက်ရှိလာတဲ့အခါကျရင်လေကိုကလုလို့ရင်ပညာသင်နဲ့လုနေရင်းနဲ့ဒီလုပ်ငန်းကဘယ်လိုလုပ်ရင်တက်တာမလဲဘယ်လိုလုပ်ရင်ငါအတွက်ပို့ပြီးတော့အန္တရာယ်ကင်းမယ်အဲ့ဒါဆိုတာတစ်ဖြည်းနဲ့မြင်လာတတ်ပါတယ်အဲ့တော့ကြောင့်မလို့စစချင်းမှာတော့ခေါင်းလမ်းကိုဖျက်ချော်ခြင်းပဲဗျာတော်တော်ကြီးကိုခက်ခဲခဲကျန်ရတဲ့ဘဝကြီးကနေပြီးတဖြည်းနဲ့မှကိုရီးယားစကားလဲတက်လာမယ်စားလဲတက်လာမယ်အချိန်ကြီးအတွင်ပြင်းပေါင်းနေစတဲ့ဒီတိချီနားလည်လာတဲ့အချိန်မှာဘဝကိုရီးယားနိုင်ငံမှာနေသားကျော်သားရှင်သားတဲ့အချိန်ဒီမျိုးရရှိလာနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ဒီကိုရီးယားကိုလာခြင်းနဲ့လှုပ်လှုပ်ခြင်းနဲ့လှုပ်သားတွေအနေနဲ့ဘာတွေပြင်ဆင်လာဖို့လိုပါသလဲရှင
်ဘာတကတော့ဘာသာစကားအဓိကအရေးကြီးပါတယ်ကိုရီးယားနိုင်ငံရဲ့ဘာသာစကားကိုကျွမ်းကျွမ်းကျင်ကျင်မတက်မြောက်ရင်တော့မှအဓိကဒီအခြေခံစကားလုံးတွေအခြေခံမေးထုတ်ခေါ်ပြောစကားရက်တူအလုပ်ငန်းခွင်နဲ့ပတ်သက်တဲ့စကားရက်တူအဲ့ဒါတွေကိုတိတက်ဖို့နားလည်ဖို့လိုပါတယ်ကျွမ်းကျင်ရင်တော့အကောင်းဆုံးပေါ့ဗျာဘာသာစကားအရေးကြီးပါတယ်နောက်တစ်ခုကမိမိရဲ့တိခတ်နိုင်မှုစွာအာဒါကိုအများကြီးလိုပါတယ်ကိုရီးယားနိုင်ငံဒီစိတ်ရောက်ပြီဆိုတာနဲ့ဒါပါကောင်းနေဆိုတော့အကုန်လုံးဒီစိတ်ဟောမှာပဲကျွန်တော်တို့ထားခဲ့ပါကိုရီးယားနိုင်ငံအတွင်းနဲ့ရှင်မလာပါနဲ့တော့ဝိုင်းမှာကိုကဘာကောင်းမျိုးဖြစ်ဘလို့ပဲချမ်းသာနေစေလူရီးယားမှာတော့အချိန်ကလူရဲလူသားစားအချိန်ကအုတ်ချေတူတမဘွားပဲဖြစ်တယ်ဆိုတော့သိပြီးတော့သိခံနိုင်မှုဆိုတော့ထားနိုင်မှုဆိုလို့ရှိရင်မြို့ကတူတက်မှုအတွက်အများကြီးကြောင်းနိုင်ပါတယ်
မတ်တင်ကြီးထရဲ့စီဝိုင်းကနေတင်ပြချက်ဖြစ်ပါတယ်အခုတကသုတဆုံလွင်အမေရိကန်တခွင်ကိုနားဆင်ကြရပါဦးမယ်
ခုတပတ်သူတဆောင်လေအမေရိကန်တခွေမှာတော့သမရရဲ့စန္ဒဆရာသမရရဲ့အေဂီဟာနဲ့ကွန်ဂရက်လက်တော်စားတဲ့အကြောင်းကိုအောင်အောင်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ဝါရှင်တန်ဒီစီကစန္ဒဆရာတူဦးဟာဇပင်ညက်ခဲ့တာအနည်း90ကျော်ရှိပြီဖြစ်ပြီးသူဟာဇပင်ညက်ရမှာလက်ရကောင်းကောင်းနဲ့ညှက်နိုင်သူဟာတလူကုံသတင်းကြောင့်အမေရိကန်သမရဆက်ဆက်နဲ့ကမ္ဘာခေါင်းဆောင်တွေကိုပါဇပင်ညက်ပေးခဲ့ရပါတယ်သမရရဲ့စန္ဒဆရာအကြောင်းကိုဆက်ပြီးတော့ပြောပြပေးပါမယ်ဒီအေဂိုဒီအမ်ဘရိုစီယိုဇပင်ညက်ပေးတဲ့သမရတွေထဲမှာလက်ရှိသမရဒေါ်နယ်ထရမ့်နဲ့အရင်သမရတွေဖြစ်တဲ့ဘရိုက်အိုဘားမားဂျော့ချ်ဘုရှ်နဲ့ဘီလ်ကလင်တန်တို့လည်းပါဝင်ပါတယ်ဆစ်စလီကျွန်းမှာမွေးဖွားသူဒီအေဂိုဟာ1968ခုနှစ်ကစလို့ဝါရှင်တန်ဒီစီမှာနိုင်ငံခေါင်းဆောင်46ဦးကိုဇပင်ညှက်ပေးလာတာပါခေါင်းဆောင်တွေရဲ့ဇပင်ကိုညှက်ပေးခွင့်ရတာဟာကန့်ထူးတာလို့ပြောလို့ရပေမဲ့လည်းကိုယ်ဆိုင်ကိုလာညှက်သူဘယ်သူမှဆိုအစဉ်ပြေစေရပါမယ်လို့သူကပြောပါတယ
် Everybody is the same all of the people
အလုံးတူတူပါပဲဘယ်သူပဲလာလာဒန်းတူဝင်ဆောင်မှုပေးပါတယ
်2010ခုနှစ်အရောက်မှာတော့ဝါရှင်တန်မြို့တော်ဝန်က Q Street ကို Diego Di Ambrosio Way အဖြစ်ဂုဏ်ပြုအမည်ပြောင်းပေးပါတယ်သူဆိုင်မှာဇပင်လာညက်သူတွေကလည်းသူ့ရဲ့ဇပင်ညက်ပါရမီကိုအတိအမှတ်ပြုကြတယ်လို့ရက်ကွက်အတွင်းစေတနာဝန်ထမ်းပါဝင်ဆောင်ရွက်လေးရှိတာကိုလည်းချီးကျူးကြပါတယ်ဇပင်လာညက်သူတဦးက
been coming here for almost 40 years 40 and
ဒီဆိုင်မှာဇပင်လာညက်တာအနှစ်40နီးနီးရှိနေပြီဆိုတော့မိသားစုလိုဖြစ်နေပါပြီသူဟာဇပင်ဘလို့ပုံညက်ပေးရမယ်ဆိုတာကိုသိပြီးတော့ကြည်ကောင်းအမြဲညက်ပေးပါတယ
်ဆယ်စုနှစ်တည်းနဲ့ချီဇပင်ညက်လာတဲ့ Diego Di Ambrosio ဟာကျမရေးသိမ့်မကောင်းမင်မင်လဲအလုတ်ကိုတော့ရှော့မလုတ်ပါဘူးဒီရေကူက
ဒီလုတ်ကိုချစ်လုံးလို့လုံနေရဆိုတာလေးလေးနက်နက်ပြောချင်ပါလေလူတွေကိုလည်းချစ်ပြီးတော့သူတို့ကိုဇပင်ညှက်ပေးချင်ပါလေသူတို့ကလည်းပတ်ဆံယူလာတော့အလုတ်ဖြစ်တယ်လी
နှစ်တွေတလောက်ကြာအလုတ်လုတ်ခဲ့တာတော့မှသူဟာအရွယ်တင်ပြီးတော့အသက်ဘလောက်ရှိလဲဆိုတာကိုလည်းဘယ်သူမှမသိကြပါဘူးအလုတ်ကနေဘယ်တော့အနားယူမယ်ဆိုတာလည်းမသိပါဘူးဒီရေကူရဲ့လျှော်ချက်က
nothing you sick or you old
နေတိုင်းမကောင်းဖြစ်နေသလားအသက်ဘလောက်ကြီးပြီလဲဆိုတာကိုဘယ်တော့မှမစဉ်းစားခဲ့ပါဘူ
းအစင်မြဲတက်ကြွနေသူဒီအေကိုကဘယ်တော့မှသူ့အလုပ်ကိုရက်မှမဟုတ်ဘူးလို့လဲခက်ကြွားကြွားလေးပြောပါရခင်ဗျာအမီရောနဲ့လမ်းသာချတဲ့တမရရဲ့အေဂေဟာဘလဲဟောက်စ်မှာပြောမကုန်တော့အောင်များတဲ့တမိုင်းကြောင်းတွေရှိခဲ့ပါတယ်အေဂေဟာကြီးကြပ်ရေးမှုကန်ဒစ်ရှီယာမန်က
Every room in Blair House has a special
Blair House မှာရှိတဲ့အခန်းတိုင်းမှာစိတ်ဝင်စားစရာအကြောင်းအရာတွေရှိပါတယ်လူအများစိတ်ဝင်စားကြတဲ့အခန်းကတော့တမရလင်ကွန်ရဲ့အခန်းမှာအရှိတ်အဓိကပင်မအခန်းမှာတမရဟာအများသောအားဖြင့်အချိန်ကုန်ပြီးတော့ဘလဲမိသားစုနဲ့ဆွေးနွေးလေးရှိပါတယ်
1800ပြည့်နှစ်အစောပိုင်းကာလတွေမှာ Blair House AK ဟာအမေရိကန်နိုင်ငံလောကအတွင်းအရေးပါတဲ့နေရာမှာပါဝင်ခဲ့ပါတယ်။အဲဒီအချိန်ကသမ္မတ Andrew Jackson ဟာခရိုင်တရားရုံးမှတ်တမ်းအရာရှိ Francis Preston Blair ကိုဦးဆောင်စေပြီး The Globe သတင်းစာကိုအစိုးရထောက်ခံအားပေးတဲ့သတင်းစာအဖြစ်ပြောင်းလဲစေခဲ့ပါတယ်။အဲ့နောက်နှစ်အနည်းငယ်ကြာမှာတော့ Blair နဲ့မိသားစုဟာအဲ့ဒီအိမ်မှာပြောင်းရွှေ့နေထိုင်ပြီးတဲ့နောက် Blair House ဆိုပြီးတော့နာမည်တွင်သွားတာပါ။
He was an excellent editor and his
သူဟာအလွန်တော်တဲ့ editor တယောက်ဖြစ်တယ်လို့ရှုထောင့်မျိုးစုံကနေ editor အဘော်တွေလည်းသတင်းစာမှာရေးသားခဲ့တာကြောင့်နိုင်ငံရေးအတိုင်းအဝိုင်းမှာအထူးကြော်ကြားလာပြီးသမရရဲ့အကြံပေးလည်းဖြစ်လာပါတယ်။ဒါကြောင့်သူ့အိမ်လည်းထင်ရှားလာပြီးတော့ Blair နဲ့တွေ့ဆုံလို့တဲ့နိုင်ငံသမားတွေအတွက်ဆုရဖြစ်လာပါတယ်
။1940ခုနှစ်တွေအရမှာ Blair House ကိုသမရရဲ့နိုင်ငံတော်အေဂီယာအဖြစ်သတ်မှတ်ခဲ့ပါတယ်။အဲ့ဒီအချိန်ကသမရ Franklin D. Roosevelt ရဲ့ကတော်နဲ့ဗြိတိန်ဝန်ကြီးချုပ်တို့ညဘက်မှာအမှတ်မထင်တွေ့ဆုံခဲ့ကြပြီးတဲ့နောက်အေဂေဟာအဖြစ်သတ်မှတ်ဖို့ဖြစ်လာတာပါ Sherman က
Winston Churchill would come frequently during World War II
ဒုတိယကမ္ဘာစစ်ကာလက Winston Churchill ဟာအမေရိကကိုရောက်လာတဲ့အခါအိမ်မြော်မှာမကြာခဏညအိတ်လေးရှိပါတယ်။တညမှာတော့သူကညတကောင်မှာဆေးပြင်းလိုက်ခဲရင်အိယာဝင်ဝူယုံကြီးနဲ့သမရကိုလိုက်ရှာချိန်မှာသမရကတော့ Eleanor နဲ့အပေါ်ထက်စင်ကြံလမ်းမှာရင်ဆိုင်တွေ့ခဲ့တာပါ။ဝန်ကြီးချုပ်မနဲ့ချီအောင်မဆောင်နိုင်ဘူးလားလို့သူကမေးပါတယ်။နောက်တည့်ရက်မနေ့မှာတော့လမ်းတစ်ဖက်ကရောင်းဖို့ရှိနေတဲ့ Blair House ကိုဝယ်ဖို့သူ့ယောက်ျားကိုတိုက်တွန်းမယ်ဆိုတာသိကြပါတယ်။အဲ့ဒီနေရာမှာအဲ့ဒီတွေတီးတန့်ထားရင်ပို့ပြီးတော့အနားယူချိန်လည်းရပါတယ်
။အဲ့ဒီချိန်လေးကစပြီးကိုရီးယားစစ်ပွဲမှာအမေရိကန်ပါဝင်ဖို့ကိစ္စရဲ့အပါအဝင်အရေးကြီးတဲ့အကြောင်းအရာများပြားဒီနေရာမှာဆုံးဖြတ်ခဲ့ဘူးပါတယ်။ ဘလဲဟောက်စ်မှာအခန်းပေါင်း120ပါဝင်ပြီးအခန်းတိုင်းကိုဘလဲမိသားစုပိုင်ဆိုင်ခဲ့တဲ့ရှေးလက်ရာပစ္စည်းတွေပကြီကားတွေဧည့်သည်တွေပေးတဲ့လက်ဆောင်ပစ္စည်းတွေနဲ့ပြင်ဆင်ထားပါတယ်။တခြားနိုင်ငံခေါင်းဆောင်တွေလာရောက်တဲခိုတဲ့အခါမှာတော့အဲ့ဒီကာလအတွင်းသက်ဆိုင်ရာနိုင်ငံအလံကိုလွှင့်တင်ထားပါတယ်ရွေးချယ်ခံထားရတဲ့သမရအနေနဲ့လေသမရတာဝန်မယူခင်အချိန်လေးအတွင်းမှာဘလဲဟောက်စ်မှာခေတ္တနေထိုင်လာတာသမရဂျင်မီကာတာလက်ထက်1989ခုနှစ်ကတည်းကဖြစ်ပါရယ်ခင်ဗျာထောင်ရှိရာခုနှစ်မှာသမရဂျွန်အဒမ်စ်ကကွန်ဂရက်အတွက်လိုအပ်မဲ့စာအုပ်တွေကိုဝယ်ယူဖို့ဒေါ်လာ5000ခွင့်ပြုပေးခဲ့ပါတယ်ကမ္ဘာအကြီးဆုံးစာကြည့်တဲ့အကြောင်းဆက်လက်တင်ပြပေးပါမယ်ကွန်ဂရက်စာကြည့်လိုက်ကစာအုပ်တွေဟာများလွန်းလာကြောင်းကိုအောင်ဖတ်ဖို့ဆိုရင်တဘွားနဲ့တော့မလွန်းလောက်ဘူးလို့ကွန်ဂရက်စာကြည့်လိုက်ကသမိုင်းပညာရှင်ဂျွန်ခိုးကပြောပါရယ်သူဟာစာကြည့်လိုက်မှာရာစုနှစ်ဝက်ကြာအမှုထမ်းခဲ့ပြီးစာကြည့်ရတဲ့ပတ်သက်လို့အဓိကတာဝန်ရှိတဲ့သမိုင်းပညာရှင်မှာစာကြည့်ရတဲ့သက်ဆိုင်တဲ့စိတ်ဝင်စားစရာတွေဒဏ္ဍာရီတွေအကြောင်းသူဟာနာယီပေါင်းများစွာပြပြနိုင်ပါတယ်Mrs. Pefford ဆိုတဲ့စာကြည့်တဲ့ဝန်ထမ်းဟောင်းတယောက်ဟာဆိုရင်အင်မတန်မှတ်ဉာဏ်ကောင်းပြီးတော့စာကြည့်တဲ့ဇင်းဉဏ်လန်းတစ်ချောက်စာဖတ်သူတွေကိုအကူအညီပေးရမှာနာမည်ကျော်တယ်လို့ဂျွန်ကိုးကပြောပါတယ်
But the legend is that he could tell you
Saudi ဘယ်နေရာမှာရှိတယ်ဆိုတာကိုသူကအလွတ်ပြောနိုင်ပြီးအောက်ထပ်ကခန်းနံပါတ်4ကိုသွားစာအုပ်စင်ရဲ့၃လွှာအစွန်ဆုံးမှာရှာရင်ခမားလူကျင်တဲ့အစိမ်းအောင်စာအုပ်ကိုတွေ့ပါလိမ့်မယ်ဆိုပြီးညွှန်နိုင်သူပါ
စုဆောင်ထားတဲ့အထက်မှာ Thomas Jefferson ရဲ့စာအုပ်တွေလည်းပါပြီးတံမိုးကြီးတဲ့အထက်မှာပါပါတယ်။1812ခုနှစ်စစ်ပွဲအတွင်း British တပ်ဖွဲ့တွေက Congress စာကြည့်လိုက်ကိုဖျက်ဆီးပစ်ခဲ့ပြီးတဲ့နောက် Jefferson ဟာစာကြည့်လိုက်ပြန်လည်လက်ပတ်နိုင်အောင်သူစုဆောင်ထားတဲ့စာအုပ်တွေကိုရောင်းချလိုက်ပါတယ
်။
ဖေချိုးစိမ့်နေတက်ထားတာကတကယ့်မူရင်းစာအုပ်တွဲတွေပါ။တချို့နေရာတွေမှာတစ်ခုခုနဲ့အစားထိုးထားတယ်ဆိုရင်အဲ့ဒီစာအုပ်တွဲအတွက်ရှာနေတုံးဆိုတဲ့သဘောပါ။
ကွန်ဂရက်စာကြည့်တဲ့မှာဆိုရင်စာအုပ်အပြင်မြေပုံတွေတယ်လီဖုန်းလမ်းညွှန်တွေကဘာမှာအစုံဆုံးရုပ်ပြကတ်တွန်းစာအုပ်တွေအပါအဝင်မျက်မမြင်တွေအတွက်လက်နဲ့စမ်းပြီးတော့ဖတ်ရတဲ့စာအုပ်တွေအတန်ဖန်းထားတဲ့စာအုပ်တွေလည်းရှိပါတယ်။ဒါ့အပြင်လည်းဒီလောက်ကြီးမားတဲ့စာကြည့်တိုင်းမှာလိုအပ်ချက်တွေလည်းရှိနေသေးပါ။နေရာမလုံလောက်တဲ့အခက်အခဲတွေရင်ဆိုင်နေရတယ်လို့ဂျွန်ခိုးကပြောပါတယ
်။ We add 10,000 items a day.
တရက်ကိုစာအုပ်နဲ့အခြားပစ္စည်းအမျိုးပေါင်း1000လောက်စုဆောင်းနေတော့ဘယ်နေရာကိုသွားထားတော့မလဲဗျာနေရာလွတ်အမြဲတမ်းရှာနေရပေမဲ့လည်းတကယ်ကိုနေရာလွတ်မကြံတော့သလောက်ပါပဲ
နေရာသိမ့်မရှိတော့တာငွေကြေးနဲ့နောက်ဆုံးပေါ်နီးပညာအသုံးချနိုင်ဖို့စာတာတွေဟာစာကြည့်ရတဲ့အတွက်အခက်အခဲဆုံးရင်ဆိုင်နေရတဲ့ပြဿနာတွေပါဒါပေမဲ့လည်းဖြည့်ရှင်းလို့တော့ရမယ့်အခြေအနေရှိနေပြီးပုဂ္ဂလိကရံမုံတွေလက်ခံဖို့လဲကွန်ဂရက်လွှတ်တော်ကခွင့်ပြုပေးထားပြီးပါပြီခင်ဗျာ
ကောင်အပတ်စဉ်စီစဉ်တင်ဆက်ပေးနေတဲ့သုတဆုံလင်အမေရိကန်တခွင်ကိုနားဆင်ခဲ့ကြရတာပါ VOA American တဲ့2019ခုနှစ်စက်တင်ဘာ20ရက်အင်္ဂါနေ့မနက်ခင်းသတင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုမနက်ပိုင်းထုတ်လွှင့်ပေးခဲ့တဲ့နိုင်ရီအစီအစဉ်အစအဆုံးကိုမနက်8:00နာရီကနေ9:00နာရီထိ line to meter 16 line to meter 19 line to meter 42တို့ကနေပြန်လည်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့ဒီကနေ့မနက်ဖက်အစီအစဉ်ရဲ့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကကြေညာပေးပါမယ်ခင်ဗျာ
American သမ္မတရဲ့ဗန်းဖြေစခန်းခန့်ဒေးဗစ်မှာတာလီဘန်နဲ့ငြိမ်းချမ်းရေးဆွေးနွေးမဲ့ကိစ္စနဲ့ပတ်သက်ပြီးဒုတိယသမ္မတနဲ့တခြားအစိုးရတာဝန်ရှိသူတွေအပေါ်အာဏာသုံးဆောင်ရွက်ခဲ့တယ်ဆိုတဲ့အပေါ်သမ္မတဒေါ်နယ်ထရန့်ကပယ်ချလိုက်ပြီးသူ့သဘောနဲ့သူလုတာလို့သမ္မတကသတင်းတောက်တွေကိုတင်းနှင်းလာနေမှာပြောဆိုလိုက်ပါတယ်ဗြိတိန်ဝန်ကြီးချုပ်ရဲ့ရွေးကောက်ပွဲတွေအချင်းစောချင်းပါရေးဒုတိယမြောက်အဆိုပြုချက်ကိုလွှတ်တော်မှာမဲခွဲပေးချလိုက်ပါတယ်။ရွေးကောက်ပွဲတွေအချင်းစောချင်းပါရေးဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ရဲ့အဆိုပြုချက်အပေါ်လွှတ်တော်အမတ်တွေမကြခင်ကပဲမဲခွဲခဲ့ကြတာပါ။ဝန်ကြီးချုပ်ဂျွန်ဆန်ရဲ့အဆိုပြုချက်အတည်ပြုနိုင်ဖို့လွှတ်တော်အမတ်၃ပုံ၂ပုံထောက်ခံမှုရဖို့လိုအပ်ပေမဲ့ဒီအရေးအတွက်ပြည့်မီဖို့အများကြီးလိုအပ်ခဲ့တာပါ။ထောက်ခံမဲ293မဲနဲ့ကန့်ကွက်မဲ46မဲရှိခဲ့ပြီးအတည်ပြုနိုင်မှုအတွက်ကိုတော့အနည်းဆုံး434မဲရဖို့လိုအပ်နေတာဖြစ်ပါတယ်။မြောက်ကိုရီးယားဘက်ကအင်ကာနေမှာအမျိုးအမည်မသိရတဲ့ဒုံးကျည်နှစ်စင်ပစ်လွတ်လိုက်ပါတယ်။နျူကလ িয়ার ကင်းစင်ရေးအတွက်အမေရိကန်ပြည်ထောင်စုနဲ့ဆွေးနွေးမှုတွေပြန်ဆလိုတယ်လို့မြောက်ကိုရီးယားအစိုးရကပြောဆိုပြီးနိုင်ပိုင်းအကြာမှာအခုလိုဒုံးကျည်တွေပစ်လွတ်တာဖြစ်ပါတယ
်။အင်ကာနေမှာခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတော်သတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကကြေညာပေးခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ဂျီမီကော့ဖြစ်ပါတယ်
ကျွန်တော်ကတော့ရဲမထော်ပါဒီကနေ့ညနေဘက်6နာရီခွဲကနေ9:00ထိထုတ်လွှင့်မဲ့အစီအစဉ်တွေကို line to meter second kilohertz 1683 line to meter second kilohertz 15965 line to meter 25 kilohertz 11965တို့ကနေအသံလွှင့်ပေးမှာဖြစ်ပါတယ်ခင်ဗျာ video ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်
This program has come to you from the Voice of America, Washington.